The Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်2019ခုနှစ်စက်တင်ဘာလ10ရက် VOA American တန်ရဲ့တင်းငွေနေနေညပဲအစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်190ရူကနေတိုက်ရိုက်တင်ဆက်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါမယ်
မင်္ဂလာပါကျွန်တော်ရန်တိုင်းမှာတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုကိုသားညုံနဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်။အမေရိကန်မှာဒီကနေ့ရှုပ်ဝဲလုပ်ဖို့စီစဉ်ထားတဲ့အာဖဂန်ညီညာရေးဆွေးနွေးပွဲကိုဖျက်သိမ်းလိုက်တယ်ဆိုပြီးသမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။ဟောင်ကောင်ကဒီမိုကရေစီအထောက်ခံဆန္ဒပြတဲ့သူတွေဟာတရုတ်အစိုးရပေါ်မှာနိုင်ငံတကာပြားပေးလာအောင်လုပ်တဲ့အနေနဲ့အမေရိကန်ကောင်စစ်ဝင်ရုံးရှိမှဒီကနေ့သွားရောက်စုဝေးခဲ့ကြပါတယ်။ကိုရီးယားကျွန်းဆက်ကိုဝင်ရောက်တိုက်ခတ်ခဲ့တဲ့တိုင်ဖုန်းမုန်တိုင်းကြောင့်လူရှိအောင်ထပ်မင်းနဲ့ဆီဆုံးသွားခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာနားဆင်ရမှာဖြစ်ပါတယ်ဗျာ။
ဟုတ်ကဲ့ပါရှင်သတင်းဒီပြည်မှနာဆင်ရမယ့်သတင်းစာရီမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းရိုဟင်ဂျာဒုက္ခသည်စခန်းတွေမှာဖုန်းအသုံးပြုခွင့်အင်တာနက်သုံးခွင့်ကတ်တန်ပိတ်ပင်မှုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကလှုပ်လှမ်းတာနဲ့ပတ်သက်ပြီးတော့
ရိုဟင်ဂျာဒုက္ခသည်စခန်းဝန်ကြီးမှာသူတို့ကမိုဘိုင်းဖုန်းအသုံးပြုမှုကိုပိတ်ကျင်လိုက်နေစဉ်ဒုက္ခတွေရဲ့ပြည်ပြည်တော်အခက်အခဲရှင်ရမှာကိုတွေ့ရပါတယ်ခင်ဗျာ
ဒုက္ခတဲ့တူပြောသွားတာပါဒီဆုံကိုတော့နောက်ပိုင်းမှာနားဆင်ရပါမယ်အပတ်စဉ်ကဏ္ဍရီထဲမှာတော့မြန်မာရေးရာဆွေးနွေးကမ်းမှာ2008ဖွဲ့စည်းပုံပြင်ဆင်နေပတ်သက်ပြီးတော့ ANP ရခိုင်မျိုးသားပါတီဒုဥက္ကဋ္ဌဦးမြင့်နိုင်ရဲ့ဆွေးနွေးမေးမြန်းချက်ကိုထုတ်လင်းပေးမှာဖြစ်တယ်လို့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများနဲ့ကမ္ဘာတလွှားထူးခြားစံပြသတင်းများစရဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးသွားပါမယ်အခုအရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုရဲနိုင်နဲ့ကိုသားညွန့်ဦးတို့ကပြောပြပေးပါရှင်
တာလီဘန်ကောင်းဆောင်တွေနဲ့ဒီကနေ့ဆွေးနွေးဖို့လုပ်ထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုဖျက်သိမ်းလိုက်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။အာဖဂန်ငြိမ်းချမ်းရေးအတွက်အာဖဂန်သမ္မတအက်ရှရက်ဂါနီအဖြစ်တာလီဘန်ကောင်းဆောင်တွေနဲ့အမေရိကန်နိုင်ငံကသမ္မတရဲ့အပန်းဖြေစခန်းကမ့်ဒေးဗစ်မာဒီကနေ့ရှုပ်ဝှက်ဆွေးနွေးမှုတွေလုပ်တာကိုဖျက်လိုက်တယ်ဆိုပြီးတော့သမ္မတထရမ့်က Twitter ကနေရေးလိုက်တာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့မှာအမေရိကန်စစ်သားတယောက်ပါဝင်လူ12ယောက်သေဆုံးခဲ့တဲ့ကားဘုံးခွဲမှုဖြစ်ခဲ့ပြီးတဲ့နောက်သူ့အနေနဲ့ကမ့်ဒေးဗစ်မှာလုပ်ဖို့စီစဉ်ထားတဲ့အစီအစဉ်တွေကိုဖျက်လိုက်တယ်ဆိုပြီးတော့သမ္မတထရမ့်ကမနေ့စနေနေ့ညက Twitter ကနေတောက်လျှောက်ရေးခဲ့ပါတယ်။တာလီဘန်တွေဘက်ကလွှဲမတဲ့ဩဇာရှိန်ဝါကိုတိဆောက်ဖို့အတွက်အခုလိုတိုက်ခိုက်နေတာဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်။တာလီဘန်တွေအနေနဲ့ဒီလိုအရေးကြီးတဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေလုပ်နေချိန်အတွင်းမှာအပြစ်ခတ်ရက်ဆဲဖို့သဘောမတူနိုင်ဘူးဆိုရင်အတိတ်ပဲရှိတဲ့သဘောတူညီမှုတွေကိုဆွေးနွေးညီနိုင်နိုင်စွာမရှိတာမျိုးဖြစ်နိုင်တယ်လို့သမ္မတထရမ့်ကပြောပါတယ်။ဒါပြင်သူတို့အနေနဲ့နောက်ထပ်ဆယ်စုနဲ့နှစ်ခုလောက်အထိတိုက်ဖို့ဆန္ဒရှိတယ်လို့ဆိုပြီးတော့လည်းထပ်ပြောပါတယ်။သမ္မတထရမ့်ရဲ့အခုလိုငြိမ်းချမ်းရေးဆွေးနွေးပွဲကိုဖျက်သိမ်းလိုက်တဲ့ဆုံးဖြတ်ချက်ပေါ်မှာအာဖဂန်မှာရှိတဲ့တာလီဘန်အဖွဲ့ကလည်းရှုတ်ချလိုက်ပါတယ်။ဒါပြင်သူတို့အနေနဲ့တိုက်ခိုက်မှုတွေကိုစွန့်လွတ်သွားမှာမဟုတ်ဘဲနောက်ဆုံးမှာတော့အမေရိကန်တွေဆွေးနွေးပွဲစီကိုပြန်လာရမှာဖြစ်တယ်လို့ပတ်ဂျိုဘာသာနဲ့ဒီကနေ့ကြေညာချက်မှာပြောထားပါတယ်ခင်ဗျာ
။အာဖဂန်မှာ၁၈နှစ်ကြာစစ်ပွဲကိုအဆုံးသတ်နိုင်ဖို့တာလီဘန်နဲ့ညီညာရေးသဘောတူညီချက်ရမယ်ဆိုရင်တော့အမေရိကန်ဥဆောင်တဲ့နိုင်ငံတကာတပ်တွေအနေနဲ့စနစ်တကျနဲ့တာဝန်ယူမှုရှိရှိအာဖဂန်ကနေပြီးတော့ဆုတ်ခွာပေးဖို့တရုတ်ကနေပြီးတော့တိုက်တွန်းပါလေ။အမေရိကန်ညီနိုင်မှုအနေနဲ့တာလီဘန်တွေနဲ့ဆက်ဆက်ဆွေးနွေးနေရမှာအခုဆိုရင်တော့နောက်ဆုံးအဆင့်ကိုရောက်လာပြီဖြစ်ပါတယ်။ကတ်တာမှာလုပ်တဲ့ညီညာရေးလုပ်ငန်းစဉ်ဟာအမေရိကန်တို့ရဲ့အရှိကြဆုံးပြပစစ်ကိုဆုံးသတ်နိုင်ခြင်းရှိပါတယ်။အမေရိကန်ရောတာလီဘန်ရောသဘောတူညီချက်တရယူပြီးတော့ဒီသဘောတူညီချက်အတိုင်းအကောင့်ထဲပေါ်နိုင်တဲ့အထိဆက်ပြီးတော့ဆောင်ရွက်သွားဖို့တိုက်တွန်းလိုပါတယ်လို့ပါကစ္စတန်နိုင်ငံကိုရောက်နေတဲ့တရုတ်နိုင်ငံရဲ့ဝန်ကြီးဝေါင်းညီကသတင်းတောက်တွေကိုပြောခဲ့ပါတယ်။အာဖဂန်နိုင်ငံရဲ့ဝန်ကြီးဆလာဟူဒင်ရဘနီပါကစ္စတန်နိုင်ငံရဲ့ဝန်ကြီးရှာ့ဒ်မိုဟာမက်ကူရ်ရှီလို့နဲ့သုံးဖက်ဆိုင်ဆွေးနွေးပွဲလုပ်ပြီးတဲ့နောက်တရုတ်နိုင်ငံရဲ့ဝန်ကြီးဝေါင်းကြီးကခုလိုပြောဆိုသွားတာဖြစ်ပါတယ်။အာဖဂန်မှာညီညာရေးမျိုးစေ့ချနိုင်ဖို့အတွက်တပ်ဖွဲ့တွေပြန်ရုပ်သိမ်းရေးနဲ့အကြမ်းဖက်မှုဝါဒတိုက်ဖျက်ရေးတွေမှာပိုင်းဖြတ်ချက်ရှိရှိနဲ့ဆောင်ရွက်ကြဖို့ဆိုပြီးတော့တိုက်တွန်းတဲ့အကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးကပြောပါတယ်။အာဖဂန်ပြန်လည်ထူထောင်ရေးမှာစီးပွားရေးနဲ့နိုင်ငံရေးအဆက်ဆက်ဆောင်ရွက်မှုတွေတိုးလုပ်သွားမယ်လို့လည်းတရုတ်နိုင်ငံရဲ့ဝန်ကြီးကပြောဆိုခဲ့ပါတယ်ခင်ဗျာ။
ရုရှားနဲ့ယူကရိန်းနိုင်ငံကြားအကျဉ်းသားလည်လည်ရေးစီစဉ်တရက်ကိုစတင်လှုပ်ဆောင်နေကြပြီဖြစ်ပါတယ်။မော်စကိုမြို့ကလီဖော်တိုဘိုအကျဉ်းထောင်ကအကျဉ်းသားတွေကိုထောင်ထဲကနေထုတ်ပြီးတော့ပြောင်းရွှေ့လာ။နောက်ယူကရိန်းနိုင်ငံတစ်စိတ်တက်ထားတဲ့လေရင်မော်စကိုမြို့လေစိတ်ကိုစနေနေ့ကရောက်နေတာတွေကိုကူးကားပြီးတော့သတင်းတွေအတော်များများကအဲ့လိုဖော်ပြကြတာဖြစ်ပါတယ်။အကျဉ်းသားလည်လည်ရေးအချိန်အရေးတွက်တဲ့စည်ရင်တိကျကိုတော့အခုချိန်ထိထုတ်ပြန်ခြင်းမရှိသေးမယ်လေ။လာမယ့်ရက်ပိုင်းတွေအတွက်မှာအကျဉ်းသားလည်လည်ရေးအစီအစဉ်ကြီးတရက်ကိုလှုပ်ဆောင်ဖို့ရှိတယ်ဆိုပြီးတော့နိုင်ငံခေါင်းဆောင်တွေကအခိုင်အမာပြောကြားခဲ့ပါတယ်။အ ကျင်းသားလဲလဲရေးနဲ့ဆိုင်တဲ့ဆွေးနွေးမှုတွေကိုပြည်သက်လှုပ်ဆောင်သွားမှာဖြစ်ပြီးတော့အကျဉ်းသားတွေအများပြားကိုလဲလဲပြစ်ပယ်ထင်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကရုရှားနိုင်ငံအရှိတ်ချမ်းဗလာဒီဗော့စတော့ခ်မြို့မှာခြားသာပရင်းတွေကလှုပ်တဲ့စီးပွားရေးဆွေးနွေးပွဲအတွက်မှာပြောကြားလိုက်ပါတယ်။လာဟာနိုင်ငံကြားဆက်ဆံရေးပုံမှန်ဖြစ်အောင်လှုပ်ဆောင်ဖို့အတွက်ကောင်းမွန်တဲ့အခြေလမ်းတစ်ရပ်ဖြစ်တယ်လို့လည်းမစ္စတာပူတင်ကပြောပါတယ်။ယူကရိန်းနိုင်ငံအရှိတ်ချမ်းရုရှားကြောတောင်နောက်ခံပေးထားတဲ့ဒီခွဲထွက်ရေးအဖွဲ့ရဲ့တပ်မှုဟောင်းဗလာဒီမီယာဆီမိုက်ကိုဒီယူကရိန်းနိုင်ငံကီယက်မြို့မှာရှိတဲ့တရားရုံးကပြီးခဲ့တဲ့ကြာသပတေးနေ့ကပြန်လွတ်လိုက်ပြီးတဲ့နောက်မစ္စတာပူတင်ဘက်ကလည်းအဲ့လိုပြောကြားလိုက်တာဖြစ်ပါတယ်ခင်ဗျာ
ဗြိတိန်အနေနဲ့ဥရောပသမဂ္ဂကနေပြီးတော့ခွဲထွက်ရေးဆိုင်ရာသဘောတူညီချက်တစ်ခုရဖို့အတွက်ဝန်ကြီးချုပ်အနေနဲ့အလေးနဲ့ထားတာမရှိဘူးဆိုပြီးတော့ယူဆတာကြောင့်ဆိုပြီးအာနာယကွန်ဆာဗေးတစ်ပါတီရဲ့အကြီးအကဲဝန်ကြီးတူယာရူကနေနှုတ်ထွက်သွားပါတယ်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ဟာ Brexit နှုတ်ထွက်ရေးဆိုင်ရာသဘောတူညီချက်ရဖို့အသေးချာလှုပ်ဆောင်တာမရှိဘူးဆိုပြီးတော့အလုသမားနဲ့ပြည်စင်ထံရဲ့ဝန်ကြီး Amber Red ကစနေနေ့နှောင်းပိုင်းမှာဝေဖန်ဖြစ်တင်ပါတယ်။သဘောတူညီချက်ရဖို့လုပ်တဲ့အထောက်အထားဘာမှမရှိဘူး။တရားဝင်ညှိနှိုင်းတာမျိုးလည်းမရှိဘူးလို့ Amber Red ကပြစ်တင်ပြောဆိုပါတယ်။စင်တာကောင်းတဲ့ဝန်ကြီးဖွဲ့တွေမှာသူပါဝင်ခဲ့တယ်။သဘောတူညီချက်မဖြစ်လာနိုင်တဲ့အခြေအနေတွေအတွက်လည်းဆွေးနွေးပွဲကအတော်ကြီးကိုပြင်ဆင်ထားတယ်။ဒါပေမဲ့လို့ဥရောပသမဂ္ဂနဲ့စကားပြောညှိနှိုင်းဖို့ဒီလောက်ထိပြင်းထန်ထန်လှုပ်တာမျိုးတော့မတွေ့ရဘူးလို့သူနှုတ်ထွက်တဲ့အကြောင်းကိုစာထဲမှာဖော်ပြပါတယ်။ပြည်ထောင်ဝန်ကြီးဆာဂျစ်ဂျာဗစ်ကတော့အစိုးရအနေနဲ့သဘောတူညီချက်ရဖို့နှီးဆုံလမ်းဆုံနဲ့ကြိုးပမ်းနေတယ်လို့တင်းနေနေနေမှာပြောဆိုခဲ့ပါတယ်ခင်ဗျာ
ဒီလိုအမေရိကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9309လိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနေ့ရမှာလိုင်းမီတာ190 kHz 1595လို့ပြောထုတ်လွှင့်ပေးပါရစေ
။ဖြူရီကနေတနေ့ကနေညပိုင်းနောက်ဆုံးရသတင်းတွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဟောင်ကောင်ကဒီမိုကရေစီရဲ့ထောက်ခံဆန္ဒပြတဲ့သူတွေဟာတရုတ်စိုးရပေါ်မှာနိုင်ငံတကာကဖိအားပေးလာအောင်လုပ်တဲ့အနေနဲ့ဒီကနေ့မှာတော့ဟောင်ကောင်မှာရှိတဲ့အမေရိကန်ကောင်စစ်ဝင်ရုံးရှိမှတွားရောက်စုဝေးပြီးတော့အမေရိကန်သမ္မတထရမ့်အနေနဲ့ဟောင်ကောင်လွတ်မြောက်ရေးအတွက်အကူအညီပေးဖို့ကိုတိုက်တွန်းခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေဟာဟောင်ကောင်ရဲ့စီးပွားရေးဆုံးမရှိတဲ့ Victoria ပန်းချီမှာစုဝေးခဲ့ပြီးတော့အဲဒီနားကအမေရိကန်ကောင်စစ်ဝင်ရုံးကိုချီတက်ခဲ့ကြတာပါရတဖွဲ့ဝင်တွေကဆန္ဒပြတဲ့သူတွေကိုစောင့်ကြည့်ခဲ့ကြပြီးတော့ဆန္ဒပြတဲ့သူတချို့ကလည်းအမေရိကန်အလံတွေကိုကင်ဆောင်ချီတက်ခဲ့ကြပါတယ်ဒါပြင်ဆန္ဒပြတဲ့သူတွေရဲ့တောင်းဆိုမှုတွေကိုတရုတ်ဆိုရကလည်းရောလာအောင်အမေရိကန်အနေနဲ့တရုတ်ဆိုရကိုဖိအားပေးပြီးဟောင်ကောင်ဒီမိုကရေစီရဲ့လှုပ်ရှားမှုကိုထောက်ခံတဲ့အနေနဲ့မကြာသေးခင်ကထင်သွင်းခဲ့တဲ့ဥပဒေချမ်းကိုကွန်ကရစ်လွှတ်တော်အနေနဲ့လည်းအတည်ပြုပေးဖို့စတာတွေကိုတောင်းဆိုခဲ့ကြပါတယ်ဟောင်ကောင်မှာဆန္ဒပြပွဲတွေဖြစ်လာတာဟာအခုဆိုရင်3လရှိသွားပြီဖြစ်ပြီးတော့ဒီဆန္ဒပြမှုတွေအတွင်းလူတွေတန်းတက်ချီပောင်ခဲ့ပြီးတော့လမ်းနေပေါ်ကိုဆန္ဒပြခဲ့ကြတာပါဒီဒါ1998ခုနှစ်ဟောင်ကောင်ကိုဗြိတိန်စီကနေတရုတ်နိုင်ငံကိုလွှဲပြောင်းပေးပြီးတဲ့နောက်ပိုင်းတရုတ်ဆိုရရဲ့အုပ်ချုပ်မှုကိုအကြီးမားဆုံးစိန်ခေါ်မှုလည်းဖြစ်ပါတယ်တရုတ်နိုင်ငံကိုတရားခံလွှဲပြောင်းပေးရေးဥပဒေကြမ်းကြောင့်ဟောင်ကောင်မှာအခုလိုဆန္ဒပြပွဲတွေဖြစ်ပွားလာခဲ့တာဖြစ်ပြီးတော့အခုခါမှာတော့အာဏာပိုင်တွေဘက်ကဒီဥပဒေကြမ်းကိုပြန်ပြီးတော့ရုပ်သိမ်းထားပါတယ်ခင်ဗျာ
အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားကုန်သွယ်ရေးအရတင်းမာနေတဲ့အတွက်ကြောင့်မလို့တရုတ်ရဲ့ဒီအမေရိကန်နဲ့ကုန်သွယ်မှုဟာတည်ရတာကိုထိုးကျနေပါတယ်ကမ္ဘာစီးပွားရေးဖွံ့ဖြိုးမှုကိုပါချင်းချောက်နေတဲ့ဒီနှစ်နိုင်ငံကြားအပြန်အလှန်အခွန်တိုးမြင့်ပြီးတော့ကုန်သွယ်ရေးတင်းမာနေတာကိုအဆုံးသတ်နိုင်ဖို့အတွက်နှစ်နိုင်ငံညှိနှိုင်းနေကြပေမဲ့လည်းတိုးတက်အောင်မြင်တဲ့လက္ခဏာတော့မတွေ့ရသေးပါဘူးတရုတ်နိုင်ငံဘက်ကအခွန်တုပ်တိုးမြင့်တာနဲ့ကုန်ရည်မှားယွင်းမှုကိုပြန်ဖြတ်တာကြောင့်အမေရိကန်ဘက်ကသွင်းကုန်ဟာပြီးခဲ့တဲ့နှစ်ကထက်ဩဂတ်စ်လအတွင်းမှာ22ရာခိုင်နှုန်းထိုးကျသွားတယ်လို့အကောက်ခွန်ဆိုင်ရာချက်လက်မှတ်တမ်းတွေမှာဖော်ပြပါရတယ်။ဒါပြင်တရုတ်ဘက်ကကုန်သွယ်ရေးပုံငွေပြနေတာနဲ့နှီးပညာရေးဆိုင်ရာငြင်းပွားမှုတွေနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်ပစ္စည်းတွေပေါ်မှာအခွန်တုပ်ပိုးပြီးတော့တင်းကျပ်လာတာကြောင့်တရုတ်ကအမေရိကန်ကိုကုန်တင်ပို့မှုဟာလည်း16ရာခိုင်နှုန်းအထိကိုကျဆင်းသွားတယ်လို့အဲဒီအချက်လက်မှတ်တမ်းမှာဖော်ပြပါရတယ်။အမေရိကန်ဘက်ကဖိအားတွေကိုအန်တုနိုင်မှုအတွက်နိုင်ငံတကာနှီးပညာနဲ့ဆက်မှုနယ်ပယ်မှာတရုတ်ကရှင်ပြိုင်လွှမ်းမိုးနိုင်ပြီးတော့နိုင်ငံခြားခြားနှီးပညာမှီကုံမှုတွေကိုလျှော့ချနိုင်ဖို့ Made in China 2025ဆိုတဲ့ဒီဆက်မှုလုပ်ငန်းရဲ့ဆိုင်ရာမူဝါဒတက်ကိုပြည့်စုံဆောင်နေတာရှိပါတယ်။ဒါပေမဲ့လို့ဈေးကပ်ဖွင့်ထားမယ်ဆိုတဲ့တရုတ်နိုင်ငံရဲ့ပိုင်ဖြတ်ချက်ကိုဒါဟာပြန်ချိုးဖောက်သလိုဖြစ်နေတယ်ဆိုပြီးတော့အမေရိကန်၊ဥရောပ၊ဂျပန်နဲ့ခြားကုန်သွယ်ဘက်နိုင်ငံတွေကတော့ပြောနေပါတယ်။တရုတ်နဲ့အမေရိကန်အပြန်ဆိုင်ခွန်တုပ်တွေဘီလီယံနဲ့ချီပြီးတော့တိုးကောက်လာတာကြောင့်ပေပီဆက်လိုမျိုးကုံကဆစီဝါရီစစ်ပညာရဆိုင်ရာပစ္စည်းတွေအထိကုံသွေးရေးပိုင်းမှာနှစ်ဖက်စလုံးကထိခိုက်မှုရှိနေပါတယ်။ဒါအပြင်တရုတ်ရဲ့အဓိကဈေးကွက်လိုဖြစ်နေတဲ့အမေရိကန်နဲ့အခုလိုမျိုးကုံသွေးရေးဆိုင်ရာတင်းမာမှုတွေကြောင့်အမေရိကန်အစားအခြားကမ္ဘာဈေးကွက်တစ်ခုခုကိုရှာဖို့တရုတ်စီဝါကလည်းတရုတ်ပြည်ပပုတ်ကုန်သမားတွေကိုဖိအားပေးဆောင်နေပါတယ်ခင်ဗျာ
။က ကိုရီးယားကျောင်းဆက်ကိုဝင်ရောက်တိုက်ခတ်ခဲ့တဲ့တိုင်ဖုန်းမုန်တိုင်းကြောင့်မြောက်ကိုရီးယားနိုင်ငံမှာလူ9ယောက်သေဆုံးပြီးတော့တောင်ကိုရီးယားနိုင်ငံမှာတော့3ယောက်ထပ်မံသေဆုံးသွားခဲ့ပါတယ်။လင်းလင်းတိုင်ဖုန်းမုန်တိုင်းဟာကိုရီးယားကျောင်းဆက်ကိုမနေ့စနေနေ့ကစတင်ဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပြီးတော့ဒါဟာကိုရီးယားကျောင်းဆက်ကိုဝင်ရောက်တိုက်ခတ်ခဲ့တဲ့မုန်တိုင်းတွေထဲမှာအင်အားပြင်းဆုံးမုန်တိုင်းတွေထဲကတစ်ခုလည်းဖြစ်ပါတယ်။မုန်တိုင်းကြောင့်မြောက်ကိုရီးယားနိုင်ငံမှာလူ9ယောက်ထပ်မံသေဆုံးပြီးတော့3ယောက်ဒဏ်ရာရသွားတယ်လို့မြောက်ကိုရီးယားအစိုးရပိုင်းသတင်းမီဒီယာကဒီကနေ့မှထုတ်ပြန်လိုက်ပါတယ်။ဒါဟာမနေ့ကဒီမုန်တိုင်းဝင်ရောက်ပြီးတဲ့နောက်လူထုခိုက်သေဆုံးမှုနဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားဘက်ကပထမဆုံးအကြိမ်တရားဝင်ထုတ်ပြန်တာလည်းဖြစ်ပါတယ်။ဒါပြင်မုန်တိုင်းကြောင့်မြောက်ကိုရီးယားမှာအင်ဂျီ460နဲ့အများပြည်သူပိုင်အဆောက်အုံ15လုံးလောက်ထိခိုက်ပျက်စီးသွားခဲ့ပြီးတော့လေယာဉ်မီဟက်တာ46200လောက်ရေမြုပ်သွားခဲ့တယ်ဆိုပြီးတော့မြောက်ကိုရီးယားပိုင် KCNA သတင်းကဆိုပါတယ်။လိန်လိန်မုန်တိုင်းဟာမြောက်ကိုရီးယားနိုင်ငံကိုမဝင်ခင်မှာတော့တောင်ကိုရီးယားနိုင်ငံကိုအရင်ဝင်ရောက်တိုက်ခတ်ခဲ့တာဖြစ်ပြီးတော့မုန်တိုင်းကြောင့်တောင်ကိုရီးယားနိုင်ငံမှာ3ယောက်ထပ်မံတည်ဆုံးပြီး73ယောက်ဒဏ်ရာရသွားခဲ့တယ်လို့ဆိုပါတယ်။ဒါမဲ့လည်းမုန်တိုင်းကြောင့်တော့ကြီးကြီးမားမားထိခိုက်ပျက်စီးတာမရှိဘူးလို့သိရပါတယ်ခင်ဗျာ
။ Dorian Hurricane မုန်တိုင်းဟာကနေဒါနိုင်ငံ Newfoundland နဲ့ Labrador ဒေသဘက်ကိုရောက်ရှိပြီးတော့မြောက် Atlantic ထဲကိုဝင်ရောက်သွားလိမ့်မယ်လို့ခန့်မှန်းရပါတယ်။ Dorian ဟာအားပျော့နေပြီးတော့တစ်ခါတည်းမှာ Hurricane အဆင့်လောက်ကိုမရှိတော့ဘူးလို့လည်းအမျိုးသား Hurricane Center ကထုတ်ပြန်ပါတယ်။မုန်တိုင်းဟာလေပြင်းနဲ့မိုးနဲ့အတူပဲစနေနေ့တုန်းကတော့ကနေဒါနိုင်ငံ Atlantic ကမ်းရိုးတန်းဒေသကိုရိုက်ခတ်ပါလေ။ Nova Scotia ဒေသပြည်နယ်ရဲ့မြို့တော် Halifax မှာရှိတဲ့ဆောက်လုပ်တဲ့အဆောက်အုံတွေကကရိန်းတွေဟာဆောက်လုပ်ဆဲအဆောက်အုံတွေပေါ်ကိုပြိုကျခဲ့ပါလေ။မုန်တိုင်းကြောင့်မလို့လက်ဆက်ပြီးပြတ်တောက်မှုဟာလူရေ၄သိန်းရှိတဲ့ Halifax မြို့ကလူ၃သိန်းလောက်ကိုထိခိုက်စေခဲ့တယ်လို့ Nova Scotia လက်ဆက်ကုမ္ပဏီက AP သတင်းဌာနကိုပြောပါရယ်။ဒူရီယန်မုန်တိုင်းဟာကနေဒါမြောက်ခင်တုန်းကတော့အမေရိကန်ပြည်အောင်စုက Massachusetts နဲ့ Maine ပြည်နယ်တွေမှာပြင်းထန်တဲ့အံကိုဖျက်ခဲ့ပါတယ်။တောက်ကြနေတုန်းကတော့ North Carolina ဒီ Cape Hatteras မှာကုန်းတွင်းပိုင်းဝင်ရောက်ပြီးတော့ Category 1အဆင့်အထိကိုအားနည်းပျော့ပြောင်းသွားခဲ့ပါတယ်ခင်ဗျာ
။တနင်္ဂနွေညပိုင်းအတွက်ထိတ်တန့်ရောက်တဲ့တဲ့င်းတွေကိုကိုရန်နိုင်နဲ့ကိုသားညွန့်ဦးတို့ပြောပြပေးခဲ့တာပါ။အခုတော့ဆက်သွယ်မေးမြန်းချက်နဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပြီးသွားပါမယ်ရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းရိုဟင်ဂျာဒုက္ခသည်စခန်းတွေအတွင်းမှာဖုန်းအသုံးပြုခွင့်အင်တာနက်သုံးခွင့်ကန့်သတ်ပိတ်ပင်မှုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေလှုပ်လာတာနဲ့ပတ်သက်ပြီးတော့ဒုက္ခသည်တွေကစိုးရိမ်နေကြပါတယ်။ဒီလိုကန့်သတ်လာမယ်ဆိုရင်သူတို့အတွက်ပြပကဘာနဲ့အဆက်ဖြတ်လိုက်သလိုဖြစ်ပြီးအရေးပေါ်အခြေအနေတွေမှာအခက်အခဲတွေအများကြီးကြုံရနိုင်တယ်လို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်။အခုလက်တလောမှာလည်းဒုက္ခသည်စခန်းတချို့မှာအင်တာနက်ကိုအချိန်ပိုင်းနဲ့ပဲသုံးစွဲခွင့်ပြုထားတယ်လို့သိရပါတယ်။အပြည့်အစုံကိုဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကပြောပြပေးပါရှင်
ရခိုင်ပြည်နယ်အတွင်းမှာလွန်ခဲ့တဲ့နှစ်တွေကဖြစ်ခဲ့တဲ့လူမျိုးရေးဘာသာရေးအတွင်းဆောင်အကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းအိနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ့်ချီပြီးတော့ထွက်ပြေးခိုလုံနေကြတဲ့ဒုက္ခသည်တိမ့်နဲ့ချီပြီးနေထိုင်ရာရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာဖုန်းအသုံးပြုခွင့်ရပ်တန့်မှုနဲ့အင်တာနက်ဝန်ဆောင်မှုလုပ်ငန်းတွေပိတ်ပစ်ဖို့ဆက်သွယ်ရေးကုမ္ပဏီတွေကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဘက်ကညှဉ်းချခဲ့တာဖြစ်ပါတယ်။အခုလိုမျိုးဒုက္ခသည်စခန်းတွေထဲမှာဖုန်းအသုံးပြုခွင့်နဲ့အင်တာနက်သုံးစွဲမှုဖြတ်တောက်လိုက်မယ်ဆိုရင်စခန်းတွေထဲမှာနှစ်နဲ့ချီနေထိုင်နေရတဲ့ဒုက္ခသည်တွေအတွက်ပေါ်ပြီးတော့မှကဘာကြီးနဲ့အဆက်အသွယ်ပြတ်တောက်သွားနိုင်ပြီးတကယ်လို့တို့အတွက်အသက်ဘေးရန်နေရဲ့တဘာဝဘေးရန်နေရဲ့အရေးပေါ်အခြေအနေတွေကြုံလာရရင်အခက်အခဲတွေကြုံရနိုင်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးဘာလူခါလေးဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်ဦးအီစလန်ကပြောပါတယ
်ရိုဟင်ဂျာဒုက္ခသည်စခန်းပေါင်းဝန်ကြီးမှာတို့မိုဘိုင်းဖုန်းအသုံးပြုမှုကိုဖိတ်ကျင်ခိုင်းမှုဖြစ်ပြီးတော့ကျွန်တော်ကကြားသိရပါတယ်ဒါပေမဲ့အဲ့လိုမျိုးအခြေအနေဒီဒူရီယာဒေါက်တာကိုစကားဝမ်းစီမှာသူတို့ကမိုဘိုင်းဖုန်းအသုံးပြုမှုကိုပိတ်ကျင်လိုက်နေစဉ်ဒေါက်တာတွေရဲ့ပြည်ပြီးတော့အကတ်အကျစဉ်းစားမှာကိုတွေ့ရပါတယ်ခင်ဗျာ။ဘာဖြစ်လို့စဉ်အဒီကလုံခြုံရေးအပိုင်းကိုအချင်းချင်းဒီမှာတဲ့အစိုးရအနာပိုင်းတွေကိုစစ်တဲ့နိုင်မှာမဟုတ်ဘူး။နောက်တစ်ခါတော့လူမျိုးရေးစက်မှရေးနောက်အဲ့ဒီလိုအကတ်အကျမျိုးကိုပို့ပြီးတော့စုံရမှာဖြစ်တဲ့အဲကျွန်တော်ရေဒီလိုမိုဘိုင်းဖုန်းဖိတ်ကျင်မှုကိုကျွန်တော်အလုံးချင်းနေရပါတယ်ခင်ဗျာ
အခုရပိုင်းတွေမှာလည်းရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာတယ်လီဖုန်းလိုင်းဖြတ်တောက်တာတွေအတံမကြည်လင်မှုတွေနဲ့ဆက်သွယ်မှုအခက်အခဲကြုံနေရတယ်လို့အင်တာနက်ဆက်သွယ်မှုတွေကိုလည်းမနက်ပိုင်းနဲ့ညပိုင်းတွေမှာအချိန်အကန့်အသတ်နဲ့အသုံးပြုနေရတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကုတုဘလောင်ဒုက္ခသည်စခန်းတွေရိုဟင်ဂျာဒုက္ခသည်ဦးမမောင်ကလည်းပြောပါတယ
်အထက်ကကျွန်တော်ဒါလောလောဆယ်ဒီမှာဖုန်းလိုင်းတွေကဖြတ်တောက်မယ်ဆိုလို့ဆိုရင်အနာကာမကျွန်တော်တို့ဆိုရင်ညမြတ်မှာရောက်ချင်သွားမှာအခုကျွန်တော်တို့ဆိုရင်ဒီကဘာလို့ကလေးမရှိတဲ့နောက်ကဟိုမှာဇန်တော်လီမရှိတဲ့ဥဒီပရာမရှိတဲ့အဲ့လိုယူလို့ပါဘူးအခုသူရောက်တာဖိုင်လာမယ်ဆိုလို့ဆိုရင်အရေကိုဖိုင်လာမယ်ဆိုလို့စပ်တယ်မျိုးရပြတ်တော့သွားမယ်ဆိုလို့ဆိုရင်ကျွန်တော်ရဲ့မတမဆူရင်လည်းအခုဒီမှာလိုက်ဘူးလေလောလောဆယ်အခုဖိတာရရှိတယ်ဒီမှာသူရောပြောတာ ညနေ9နာရီကနေသူတို့ net internet line ကိုပြေးကြောင်းမယ်။ဥပမာညနေပိုင်း9နာရီလောက်မှသူတို့ရဲ့ internet line ညမရဘူးဒီမှာ voice call တော့ဆက်သွယ်လို့မရဘူးဒီမှာပြေးကြတာပေါ့ line က
။အော်အဲ့တော့ internet ကမနက်နဲ့ညနေကိုဟိုစာပိတ်ထားမယ်ဆိုတဲ့သဘောပေါ့နော်။နေကင်းပိုင်းနေတော့သုံးလို့ရမှာပေါ့အဲ့လိုမျိုးလား
။ဟုတ်ကဲ့ပါနေကင်းပိုင်းသူတို့ညမနက်ဟောဆော့ဆော့9နာရီ10နာရီကျော်လောက်မှသူတို့ပြန်ပြန်ပြေးတယ်ဒီမှာ9နာရီလောက်မှသူတို့ပြေးသွားတယ်line go line go thua sakare second line ma thua sakare pay fly di
aku lo myo rohingya dukha de sakhan ni de ma sat twei line ni go thain chauk pho chou sa da ga do dukha de sakhan ni de ma phone go a thong pyu pi lo mue sewa yaung wa da lu kong ku mu ne ya zwe mu ri chu lo na de go ka kwe nai mo saung yet da phin nai ne lo le rohingya dukha de u yi salan ga pyo ba de
india de phwa ga achanak ku go thua coffee ya la chan lo pay ya ba de ta ku a ro ya ba sai jaw sai ja ye yaung wa mu go ta si yin de ဒီတော့ပြောတယ်နောက်တစ်ခုအကျဉ်းပါမှုကိုသာသိရဲ့ဒီတော့ပြောတယ်အဲ့ဒီလိုဒီဒွန်ဂျာတို့ပါပဲစကားတခြားလုံးမှာတို့ပုံလိုက်စိတ်တွေကိုပြင်လိုက်နေစီဒွန်ဂျာတို့ပါပဲတဲ့အဲအလုံးအသက်သက်ရှင်နေမှာဖြစ်ပါလေခင်ဗျာဘာဖြစ်လို့စီဒီလုံချုံလေးအပိုင်းအရောပူပြီးတော့ဆင်းရည်ရာဖြစ်နေနောက်တစ်ခုကတော့ဆက်တွေ့ရေးအပိုင်းပေါ့ဒီပါစုစစ်တွေနောက်ဆရာအနာပါအပေါ်ကိုအရှင်ကြီးကျွန်တော်ရင်းသာဒုက္ခကြရအပေးချင်နိုင်မှာဖြစ်ပါတယ်။နောက်တော့ဒီစကားမှာဒီကောင်းဆောင်တွေရှိတယ်။နောက်ဒုက္ခကြရအရေးအပြည့်အဲလှုပ်ရှားဆောင်ရနေတဲ့ဒီကဒုက္ခကြီးပုံလေးရှိတယ်။အဲ့ဒီလိုအပေးတဲ့ပို့ပြီးတော့အသက်သက်ရှင်ရမှာကိုသိရပါတယ်ခင်ဗျာ။
နိုင်ငံရဲ့လုံခြုံရေးကိုအခြေခံပြီးတော့ဒီလိုဆုံးဖြတ်ခဲ့တာဖြစ်ပြီးတော့အရေးယူဆောင်ရွက်ခဲ့တာတွေနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်ဆိုယာစီကို9ရက်အတွင်းအစီရင်ခံဖို့ကိုလည်းစာတိုင်းနဲ့ကျင်းတဲ့ဆက်သွယ်ရေးနဲ့ဤပညာဆိုင်ရာဝန်ကြီးကညွှန်ကြားထားတယ်လို့ဘင်္ဂလားဒေ့ရှ်တယ်လီဖုန်းဆက်သွယ်ရေးစီမံကန့်သတ်ရေးကော်မရှင်ကသတင်းမီဒီယာတွေကိုပြီးခဲ့တဲ့သတင်းမှတ်ကပြောဆိုထားတာပါဒါပေမဲ့လည်းကုလသမဂ္ဂနဲ့လူခွေဖွဲ့တွေဘက်ကတော့အခုလိုမျိုးဒုက္ခသည်တွေကိုဆက်သွယ်မှုလမ်းကြောင်းတွေဖြတ်တောက်လိုက်မယ်ဆိုရင်ဒုက္ခသည်တွေပို့ပြီးတော့မှအထူးကြံဖြစ်စေသလိုကဘာကြီးနဲ့လည်းအဆက်အသွယ်ပြတ်တောက်သွားနိုင်တယ်ဆိုပြီးဆိုရင်မကင်းပြောဆိုနေကြပါတယ်ရှင
်မဆုမမရှင်အခုဆက်ပြီးတော့မြန်မာရေးဆွေးနွေးခန်းကိုထုတ်လွှင့်ပေးပါမယ်2008ဖွဲ့စည်းပုံပြင်ဆင်ရေးအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ကြိုးပမ်းမှုဟာစကတည်းကမှားနေတယ်လို့ဖွဲ့စည်းပုံပြင်ဆင်ရေးမှာတက်မတော်ကဏ္ဍမပါဘဲမဖြစ်နိုင်လို့ကြိုတင်ညှိနှိုင်းတင်တယ်လို့ရခိုင်မျိုးသားပါတီ ANP ကပြောပါတယ် ANP ဒီကုထာဦးမြင့်နိုင်ကိုဒေါက်ခင်ဆိုးဝင်းကတွေ့ဆုံမေးမြန်းထားတာကိုနားဆင်နိုင်ပါပြီရှင်
တာလီဇော်ပါ
ဟုတ်ကဲ့တာလီဇော်ပါ
ဟုတ်ကဲ့ပါအခုလို့ကျမတို့တကူတကပါเนาะဒီရုံးပေးရဲ့ဒီမှာပြည့်စုံမင်းမြောင်းဝင်ပြည့်တဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျဟု
တ်ကဲ့ပါ
ကျေးဇူးတင်ပါတယ်ကျွန်တော်ကလည
်းဟုတ်ကဲ့ပါဦးမြင့်နိုင်အနေနဲ့ပေါ့เนาะ ANP ပါတီရဲ့ဒုက္ခရနံပါတ်1လည်းဖြစ်တယ်ပေါ့เนาะနောက်ပြီးတော့ဒီအမျိုးသားလွှတ်တော်ရဲ့လွှတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ဒီဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီမှာလည်း45ဦးကော်မတီထဲမှာတယောက်အပါအဝင်ဖြစ်တယ်ပေါ့အဲ့တော့ကျမကအခုဒီဟောင်းလေ့လာကြည့်လိုက်တဲ့ခါကျတော့ဒီပြင်ဆင်ချက်3900ကျော်ပေါ့လေပြင်ဆင်ဖို့ဆုပ်ပြုထားတဲ့အချက်ပေါင်း3900ကျော်မှာထိတ်ဆုံးကတော့ရှမ်းတိုင်းရင်းသားမျိုးဒီမိုကရေစီအဖွဲ့ချုပ်ပါတီကပေါ့နော်သူတို့ကတော့1100ကျော်ပေါ့ဒုတိယလိုက်တာကတော့ ANP ပေါ့ဒီရခိုင်မျိုးသားပါတီအနေနဲ့ပေါ့နော်858ချက်ပြင်ဆင်ဖို့ဆိုပြီးတော့အဆုပြုထားတာတွေ့ရပါတယ်အဲ့တော့ဒီ158ချက်ကိုပြင်ဖို့ဆိုတဲ့နေရာမှာဟိုဘလောက်အလောက်အထိအလားအလာရှိပါမလဲရှင်ဘလောက်အချက်တွေကလည်းအများကြီးဆိုတော့လေဒီ3900ကျော်ထဲမှာဆွေးနွေးညှိနှိုင်းရင်တော်တော်လေးတော့ခက်ခဲမယ်အလုပ်လို့ထင်ပါတယ်ရှင
်ဟုတ်ကဲ့အားလားကတော့158ချက်ဖြစ်သွားတဲ့ဟာတော့ကျွန်တော်ကြိုပြီးပြောပါမယ
်ဟုတ်ကဲ့ပါ
ကျွန်တော်တို့55ဦးကော်မတီစဖွဲ့လိုက်တဲ့အချိန်မှာကျွန်တော်တို့ပါတီကပါဝင်ခွင့်2ယောက်ရပါတယ်အဲ့ဒီကတော့အများစုပေါ့55ဦးထဲမှာစက်တက်ကလည်းပါတယ်။စံခါရေက2ဦးရတယ်။ကျွန်တော်ရှမ်းပါတီက2ဦးရတယ်။ကျန်ပါတီတိတိလေးတော့2ဦးစီပဲဖြစ်ပါတယ်။ကျွန်တော်စဆွေးနေတဲ့အချိန်မှာခန့်တစ်ကနေ15အထိပေါ့။ကျွန်တော်တို့စပြီး15အခန့်တစ်ကစပြင်ကလေးကကျွန်တော်တို့ကအခြေခံမှုများဆိုပြီးတည်းကကျွန်တော်တို့လိုချင်တဲ့အချက်လေးတွေကျွန်တော်တို့တင်ခွင့်ရှိပါတယ်။ကျွန်တော်တို့လိုချင်တဲ့ဟာကကျွန်တော်တို့ကဖက်ဒရယ်ပြည်ထောင်စုကိုသွားမယ်ဆိုတဲ့အခါကျတော့ကျွန်တော်တို့ကပြည်နယ်များနဲ့ဖွဲ့စည်းချင်ပါတယ်အဓိကတော့ပြည်နယ်များနဲ့ဖွဲ့စည်းခြင်းရဲ့အချက်ဆိုတော့ပြည်နယ်များနဲ့ဖွဲ့စည်းမယ်လို့ပြောတဲ့အခါကျတော့ကျွန်တော်တို့ကတိုင်းဒေသကြီးကိုပေးရတဲ့အဆင့်ကိုကျွန်တော်ကရောက်သွားပါတယ်။အားရကြောင့်ကျွန်တော်တို့ကတိုင်းဒေသကြီးကိုတောက်လျှောက်ကျွန်တော်တို့ကပေးသွားပါတယ်။ပြည်နယ်များဆိုတဲ့စတားသားကိုအကုန်ထိုးရတယ်။အဲ့မှာအချက်တရားများပါတယ်ကျွန်တော်တို့။နောက်တစ်ချက်ကကျွန်တော်တို့ဘာလို့များလဲဆိုတော့ကျွန်တော်တို့ကအုပ်ချုပ်ရေးဘိုင်းမှာလည်းအဲ့တိုင်းပဲကျွန်တော်တို့ကပြည်နယ်တွေကိုရောက်သွားတဲ့အခါတော့ပြည်နယ်ဖွဲ့စည်းပုံအထက်မှာထက်တဲ့အချက်လေးပါပါတယ်အဲ့ဒီမှာကျွန်တော်တို့ထောက်ချီဖွေးစည်းပုံတဲ့မှာကျွန်တော်တို့ပြည်နေဖွေးစည်းပုံကိုချွေရမယ်ဆိုတဲ့အချက်လေးတွေကျွန်တော်တို့အများကြီးပါတယ်အဲ့ဒါတွေကိုဒီပြင်မထဲမှာပြပြီးပြည်နေကိုချွေတဲ့ဟာလေးတွေပါပါတယ်အဲ့ဒါကြောင့် ပြည်နေမှာပို့ရတဲ့အချက်တွေများပါတယ်ကျွန်တော်တို့ကအုပ်ချုပ်ရေးဘက်မှာလည်းများပါတယ်ဥပဒေပြူရေးအပိုင်းမှာလည်းကျွန်တော်တို့ကအများကြီးဖြစ်သွားပါတယ်အဲဒါကြောင့်158ချက်ဖြစ်သွားတဲ့သဘောဖြစ်ပါတယ်ကျွန်တော်
ဟုတ်ကဲ့ပါအခုတက်မတော်သားကိုယ်စားလှယ်အဖွဲ့တွေလည်းပါတာပေါ့နော်နောက်တစ်ခုကဟိုတက်မတော်သားကိုယ်စားလှယ်တွေအနေနဲ့ကတော့တို့ကဒီပူပေါင်းကော်မတီမှာပါဝင်နေဆိုရင်ပဲဝင်ထိုင်တာပဲရှိတယ်ဒါပေမဲ့တို့အနေနဲ့ဝင်ပြီးတော့ဆွေးနွေးတာတွေမလုပ်ဘူးပေါ့ဒါအဲ့တော့တက်မတော်သားကိုယ်စားလှယ်တွေရဲ့ပူပေါင်းပါဝင်မှုမပါဘဲနဲ့အင်မတန်မှပြင်ဆင်မှုခက်ခဲတယ်ပေါ့နော်ဒီအခန်းစနစ်ဆိုလို့ရှိရင်ဒီတက်မတော်သားကိုယ်စားလှယ်တွေအခန်းကဏ္ဍအရေးကြီးဆုံးပေါ့အဲ့တော့အဲ့လောက်သူတို့ရဲ့ပူပေါင်းပါဝင်မှုမရှိဘဲနဲ့ဒီပြင်ဆင်ရေးဆိုတဲ့ဟိုလုပ်ငန်းစဉ်ကြီးကထမြောက်အောင်မြင်နိုင်ပါမလားရှင
်အဲ့ဒါကိုပြောရရင်တော့စ NLD စတာထွက်ကြတဲ့ကမားတယ်လို့ပဲကျွန်တော်ပြောချင်ပါတယ်အဲ့ဒီချက်ကတော့ဘာဖြစ်လို့မားတယ်လို့ကျွန်တော်ပြောချင်လဲဆိုတော့ဒီဖွေးစည်းပုံဥစ္စာကိုပြင်ဖို့ဆိုလို့ရှိရင်တက်မတော်မှာပါရင်ဘလို့နည်းနည်းမှမဖြစ်နိုင်ပါဘူးသူတို့က25ရက်ခန့်လုံးကြည့်တယ်85ရက်ခန့်လုံးကြော်မဆိုတဲ့ဟာကဒါကပြဿနာဖြစ်လာပါပြီအဲ့ဒါကြောင့်စပြင်မယ်ဆိုကြတဲ့ကကျွန်တော်တို့ဖြစ်စေချင်တာတော့ဒီမှာရှိတဲ့အများစုအင်အားစုတွေပေါ့ဥစဉ်တက်မတော်လေးအင်အားများတယ် NL လေးအင်အားများတယ်အများစုတွေကကြိုပြီးညှင့်ခေရမယ်ဒါလေးတွေကိုငါတို့ကတော့ဒါကိုပြင်ချင်တယ်ဒါလေးကိုတော့ညှိပေးပါဆိုတဲ့ဥစ္စာကြိုညှိပြီးဒီလိုမျိုးတင်လာလို့ရှိရင်တက်မတော်လေးကွန်ဖရင့်စီယာမရှိလို့ကျွန်တော်မြင်ပါတယ်ညှိပြီးကြိုပြီးတာညှိပြီးတော်လာလို့ရှိရင်တက်မတော်လေးသူ့ဟာနဲ့သူပါလာပါပါအခုကအဲ့လိုမျိုးကြိုပြီးမညှိပင်နဲ့လုံးဆိုင်ကြီးတင်လာတဲ့အခါကျတော့တက်မတော်ကလည်းဖြည့်စည်းဖို့ပြင်ဆင်ရေးတင်ဆက်တဲ့စက်တွေကဥပဒေနဲ့မညီဘူးစီပြီးကန့်ကွက်တဲ့အခါကျတော့သူတို့ကတောက်ချောက်ကန့်ကွက်တော်တဲ့သဘောဖြစ်ပါတယ်။15ဦးထဲမှာတော့35ဦးထဲမှာတော့သူတို့ကပါလာပါတယ်။ပါလာပေမဲ့ဟိုအထဲမှာကျွန်တော်တို့အခန်းတစ်ကနေ15အထိပြင်ဆင်ချက်တင်တဲ့အချိန်မှာသူတို့ကဘာတစ်ခုမှပြင်ဆင်ချက်တင်တာမရှိပါဘူး။ကျွန်တော်တို့ပါတီတွေကပဲပြင်ဆင်ချက်တင်တယ်။ NLD ကလည်းပြင်ဆင်ချက်တင်တယ်။အဲ့လိုမျိုးပဲတောက်ချောက်15ခန်းကိုကျွန်တော်တို့ကဒီလိုပဲတွက်ခေရပါတယ်။တက်မတော်အနေနဲ့တော့တောက်ချောက်ကန့်ကွက်ခဲ့တဲ့သဘောဖြစ်ပါတယ်။
ဟုတ်ကဲ့ပါအခုဒီပြည်ခိုင်ဖြိုးပါတီကဟိုနောက်ဆုံးပေါ်ထွက်တော်မှာကျမတို့သတင်းထဲမှာကြည့်လိုက်ရတာတော့သူတို့ကဒီသူတို့ပြင်ဆင်လို့တဲ့အချက်တွေပေါ့နော်သူတို့ကတော့ပြောပါတယ်ဘာလို့လဲဆိုသူတို့ကဒီပူပေါင်းကော်မတီမှာသူတို့ဝင်မရောက်မဆွေးနေဘူးဒါပေမဲ့သူတို့လွှတ်တော်မှာတင်တဲ့အခါမှာဒီလွှတ်တော်ကနေပြီးတော့ဒါတူတဲ့အတွက်ကြောင့်မလို့ဆိုပြီးတော့ဒီဥရေချမ်းနဲ့ဟိုဒီပေါ့လေဖွဲ့စည်းပုံပြင်ဆင်ပူပေါင်းကော်မတီရဲ့အစည်းအဝေးခံစားထဲမှာထည့်ပြီးသွင်းထွက်သွင်းပါတာတော့သူတို့ကဆယ်ချက်ပေါ့အဲ့ဆယ်ချက်ထဲမှာအရေးကြီးတဲ့အချက်ကဒီနိုင်ငံတော်သမ္မတရဲ့လုပ်ပိုင်ခွင့်အာဏာကိုရှော့ချဖို့ဆိုတဲ့အဆင့်ပါတာပေါ့အဲ့တော့ဒီဒီခိုင်တိုင်းသားပါတီအနေနဲ့ကလေအဲ့ဒီအချက်လည်းပါတယ်လို့ဆိုတဲ့အခါကျတော့ဟိုသဘောထားချင်းတိုက်ဆိုင်တဲ့သဘောများရှိပါလားရှင
်ကျွန်တော်တို့ကဒီချက်ခံရေးကတင်တဲ့ဟာလေပြဿနာကတော့ရှိလာနိုင်တယ်လို့ကျွန်တော်မြင်တယ်55ဦးထဲမှာပထမတစ်ခေါက်ဦးတင်ထွန်းတင်တုံးကလည်း55ဦးတို့ကိုရွှေ့လိုက်ပါပြီအခုဦးမောင်တင်တင်တဲ့ဟာလေ55ဦးရွှေ့ဖို့အတွက်ကျွန်တော်တို့စီရင်ခေစာမှာသဘောထားပေးထားတာရှိပါတယ်ကျွန်တော်ခုစဉ်းစားမိတာက55ဦးကော်မတီကိုရောက်လာလို့ရှိရင်ကျွန်တော်တို့တိုင်းရင်းသားပါတီတွေကလည်းတင်ထားတဲ့အချက်တွေရှိတယ်။နောက်အခုကြံ့ခိုင်ရေးကတင်တဲ့အချက်တွေရှိတယ်။တခြားပါတီကတင်တဲ့အချက်တွေရှိတော့ကျွန်တော်တို့55ဦးကော်မတီကဒီတင်တဲ့အချက်တွေပေါ်မူတည်ပြီးမှဥပဒေမုံချမ်းတရက်ဆွေးပြီးမှလွှတ်တော်ကိုတင်တင်ရအောင်မယ်။ဒီမုံချမ်းဆွေးတဲ့အချိန်မှာရွေးချယ်ရမယ့်အချက်ကပြဿနာဖြစ်လာနိုင်တယ်လို့ကျွန်တော်ထင်တယ်။အဲ့မှာဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့55ဦးကော်မတီရဲ့လုပ်ပိုင်ခွင့်ထဲမှာညာရဆန္ဒမေးတဲ့ဆုံးဖြတ်မယ်ဆိုတဲ့အချက်တစ်ချက်ပါလာပါတယ်။အဲ့လိုမျိုးဆိုလို့ရှိရင်ကိုလိုဆွန်တဲ့အချက်လေးတွေကျွန်တော်တို့ဖြစ်စေချင်တာကတော့ကျွန်တော်တို့တိုင်းရင်းသားပါတီတွေကတင်တဲ့အချက်လေးတွေကဘာဖြစ်ဖြစ်ဖက်ဒရယ်မုံကိုအခြေခံပြီးတော်တဲ့အချက်လေးတွေပါတယ်။အဲ့အချက်လေးတွေမရမှကျွန်တော်တို့စိုးရင်လေ။ကျန်းခံရေးကတင်တာဖြစ်ဖြစ် NLD ကတင်တာဖြစ်ဖြစ်ကျွန်တော်တို့ကလည်း online အားအားလောလောဆယ်မစင်သားပဲနဲ့ကျွန်တော်တို့တိုင်းရင်းသားတွေလိုချင်တဲ့အချက်လေးတွေကျွန်တော်တို့နိုင်ငံမှာအကြီးကပြဿနာဖြစ်နေတယ်ကတိုင်းရင်းသားပြဿနာလို့ကျွန်တော်မြင်တယ်။တိုင်းရင်းသားတွေတန်းတူခွင့်ရမရရှိသေးတဲ့အတွက်ပဲ။အခုလိုပြဿနာဖြစ်နေတယ်လို့မြင်တယ်။အဲဒါကြောင့်ကျွန်တော်တို့တိုင်းရင်းသားကိုဦးစားပေးတဲ့အနေနဲ့ကျွန်တော်တိုင်းရင်းသားတွေလိုချင်တဲ့ဒန်းတွေကိုခွင့်ရတွေကိုဦးစားပေးတဲ့အနေနဲ့ကျွန်တော်တို့တင်တဲ့အချက်လေးကိုတော့ဦးစားပေးပြီးဖြစ်စေချင်တယ်။အဲ့ဒီ55ဦးကော်မတီထဲမှာညရမေးတဲ့တာအနိုင်ယူပြီးယူသွားလို့ရှိရင်ကျွန်တော်တို့တိုင်းရင်းသားတွေတင်တဲ့အချက်လေးတွေမရမှာပေါ့ပဲအဓိကစိုးရင်ပါလေကျွန်တော်ဒီကစိုးရင်တဲ့အချက်ကတော့အားရပါပဲ
။ဟုတ်ကဲ့ပါ။အဲ့တော့ NLD ပါတီကိုဒါမြန်မာလူမျိုးကြီးဗမာလူမျိုးကြီးပါတီတည့်ရအနေနဲ့ဟိုတိုင်းရင်းသားတွေဘက်ကရှုမြင်တဲ့သဘောလားရှင်။
ကျွန်တော်တို့ကတော့ပွန့်ပွန့်လင်းပြောမြင်ပါတယ်ခင်ဗျာ NLD ပါတီကတော့သူပါတီအောက်မှာတိုင်းရင်းသားတွေပါတယ်ဆိုရင်ကျွန်တော်တို့တိုင်းရင်းသားတွေရဲ့အသည်တောက်လျှောက်ပြောလို့မရဘူးကျွန်တော်တို့အခုလက်ရှိတွေမြင်နေရပါတယ် NLD ပါတီထဲကတိုင်းရင်းသားတွေကသူတို့ပြောချင်တဲ့အစ်စ်လေးတွေကိုပြောလို့မရပါဘူး NLD ပါတီရဲ့ခွင့်ပြုချက်ရမှတာပြောလို့ရပါတယ်အဲ့ဒါကြောင့်တိုင်းရင်းသားတွေလိုချင်တဲ့အချက်တွေကို NLD ပါတီထဲမှာပါတယ်တိုင်းရင်းသားကတိုင်းရင်းသားအခွင့်အရေးကိုပြောလို့မရဘူးဆိုတာသိကြပါတယ်အဲ့ဒါကျွန်တော်တို့တိုင်းရင်းသားပါတီတွေကခြေကားတာကျွန်တော်တို့လိုချင်တဲ့အချက်လေးကျွန်တော်တို့ပြောချင်တဲ့အချက်လေးတွေကျွန်တော်တို့တိုင်းရင်းသားတွေလိုချင်တဲ့အချက်လေးတွေကိုပြောခွင့်ရပါတယ်ကျွန်တော်တို့မှာပြောလဲပြောနေကြပါတယ်ကျွန်တော်တို့ဥချွေ လွတ်တော်ထဲမှာပဲကျွန်တော်တို့ရခိုင်ပါတီကအသင်းအများကြီးထွက်တယ်ဆိုတာအားရပါပဲကျွန်တော်တို့ပြောခွင့်ရပါတယ်ကျွန်တော်တို့ကအားကြောင့်ကျွန်တော်တို့လိုချင်တဲ့အချက်လေးတွေဒီကပြင်ဖို့ဒီကလွတ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဒီ NLD ပါတီကရေကောက်ပွဲဝင်တုန်းကပေါ့နော်ရေကောက်ပွဲကြီးညာစရန်ရဆိုလို့ရှိရင်သူတို့ကငင်းငန်းရေးကနံပါတ်1ပြီးလို့ရှိရင်ဒီဟိုဖွဲ့စည်းပုံပြင်ဆင်ရေးပေါ့ဖွဲ့စည်းပုံပြင်ဆင်ရေးကတော့တောက်လျှောက်ပြောလာခဲ့တာပေါ့ဒါပေမဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုစပြီးတော့အာဏာရခဲ့ကဒီလွတ်တော်မှာ majority အများစုနေရာရခဲ့ကြတဲ့ကမစခဲ့ပဲねအခုလွတ်တော်တက်တန်းကုန်ကန်ဒီအစိုးရတက်တန်းကုန်ကန်နေကြမှာထပြီးတော့ဟိုဒီကိစ္စကိုဟိုအဆိုင်ပြင်းနေတယ်ဆိုတဲ့သဘောကိုရောဘယ်လိုသုံးသပ်လို့ရပါလဲရှင့
်အဲ့ဒါတော့ကျွန်တော်တို့တော်တော်ထဲမှာဆွေးနေတဲ့တော့ကလည်းပါပါတယ်အဲ့ဒါတော့ကျွန်တော်လည်းလွတ်တော်မှာဆွေးနွေးခဲ့တဲ့ချက်တွေပါပါတယ်ဖွဲ့စည်းပုံပြင်မဲ့ဟာနောက်ကျနေပြီဆိုတဲ့ဟာပဲမင်းကစတဲ့ကလေးကသူတို့ energy ကကျင်ကျဲထိမှပါတဲ့အတိုင်းပဲသူတို့စပြီးအကောင့်တွေပေါ်တင်ပါတယ်သူတို့ကတော့ငင်းချင်းရဲကနေစပြီးကျင်းမယ်ဆိုပြီးသူတို့ကစူးစမ်းခဲ့ပါတယ်ငင်းချင်းရဲမအောင်မြင်တဲ့ခါကျတော့အခုမှဒီလွတ်တော်ထဲကိုရောက်လာပါတယ်လွတ်တော်ထဲကိုရောက်တဲ့အချိန်ကလည်းကျွန်တော်တို့မြင်တဲ့အချက်ကတော့ထောက်ချက်ဖွဲ့စည်းပုံချက်ကဥပဒေကျင်းလို့ရပါမလားဆိုတဲ့စိုးရိမ်မှုတွေကဒီတိုင်းမှာရှိနေကြပါတယ်။အဲဒါကြောင့်ဖွဲ့စည်းပုံပြင်မယ်ပြင်ဖို့ပြင်ဆင်တဲ့ဟာတော့နောက်ကျနေပါပြီ။အခုကျွန်တော်ကတစ်နှစ်ကျော်ပဲကျင်းထားတယ်။တစ်နှစ်ကျော်ထွေးမှလည်းပြီးနိုင်မယ့်အချိန်တွေကကျွန်တော်တို့မမြင်ပါဘူးခင်ဗျာ။ကျွန်တော်တို့ဖြစ်စေချင်တာတော့ဘာဖြစ်ဖြစ်ဖြစ်ထောင်ချေဖွဲ့စည်းပုံချေကဥပဒေကိုပြင်ပြီးကျွန်တော်တို့တိုင်ရန်သားတွေနဲ့ညီညီငယ်ငယ်နဲ့ပြည်ထောင်စုကိုတိဆောက်ကျင်တဲ့ဆန္ဒကနိုင်ငံလုံးမှာရှိပါတယ်။အဲဒါကြောင့်အဓိကပြဿနာကဒီတိုင်းရင်းသားပြဿနာကိုဖြေရှင်းဖို့တဲ့ဒီနှောင့်ချိဖူးစည်းပုံကိုလည်းပြင်ဆင်ရပါမယ်ဒါတွေကတော့ပြင်ဆင်ပြီးမှလွယ်တဲ့အချက်လေးတွေနဲ့လွယ်တဲ့ပုံမှန်လေးတွေကိုပြင်ပြီးမှချစ်ဆက်ပြီးတော်လို့ရပါမယ်ခင်ဗျာကျွန်တော်တို့တိုင်းရင်းသားပြဿနာကိုဒီလိုမှမဖြေရှင်းရနိုင်မယ့်အခြေအနေတွေမြင်ပါဖို့ခင်ဗျာကျွန်တော်တို့ကတော့
ဟုတ်ကဲ့ပါကျွန်မဟိုပြည်ခိုင်ပြိုးပါတီကတာဝန်ရှိပုဂ္ဂိုလ်တယောက်နဲ့ကျွန်မမကြသေးခင်ရပါပဲကျွန်မတွေ့ဆုံမင်းများကပြုလုပ်ခဲ့ပါတယ်အဲ့ဒီခါမှာသူပြောတာကတော့2008ဖွဲ့စည်းပုံအခြေခံဥပဒေကဘာဒုက္ခမှမပေးပါဘူးတဲ့ဘယ်သူမှလည်းဒုက္ခမပေးဘူးသူဟာသူရှိနေတာပေါ့နော်ဒါကနိုင်ငံရေးရည်ရွယ်ချက်နဲ့ဟို NLD ကနေဥဆောင်ပြီးလုပ်နေတယ်ဆိုပြီးတော့သူကဝေဖန်တာရှိပါတယ်အဲ့တော့2008ဖွဲ့စည်းပုံပြင်ချင်းမပြင်ချင်းဒီဒီအများပြည်သူနဲ့သက်ဆိုင်တယ်လို့ယူဆပါသလားအများပြည်သူရဲ့စန္ဒအရာဥပမာသူကပြောတာတော့အများပြည်သူစန္ဒမဟုတ်ဘူးဒါလူတစုကနေပြီးတော့သွေးထိုးလှုပ်ဆော်လို့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကြီးပြင်ဆင်ဖို့ဖြစ်လာတာဒီဟာပြင်စရာမလိုဘူးဥသိမ်းစိန်လက်ထက်9နှစ်မှာဘာမှလည်းမဖြစ်ခဲ့ဘူးဒီ2008ဖွဲ့စည်းပုံနဲ့ပဲအုပ်ချုပ်ခဲ့တယ်ပေါ့လေအဲ့တော့ဒီဟာနဲ့ပတ်သက်လို့သူတို့ရဲ့အမြင်လေးကိုဘယ်လိုများသုံးသပ်လို့ရပါလဲရှင
်ကျွန်တော်အမြင်ပြောရရင်တော့ကျွန်တော်တို့အများစုကတော့ပြင်ဆင်ချင်တဲ့ရည်ရွယ်ချက်ရှိပါတယ်ပြင်ဆင်ချင်ကြပါတယ်2010တုန်းကကျန်းခိုင်အစိုးရတက်တုန်းကလည်းပြင်ဖို့ကြိုးစားခဲ့တာပဲတစ်ချက်ပဲရခဲ့တဲ့ဟာဒါအတိပဲဖြစ်ပါတယ်ပုံမှန်15မှာနင်းနေပပကျင်းခွင့်ပေးခဲ့တယ
်
ဒါပေမဲ့မအောင်မြင်ခဲ့ဘူးပြင်ဖို့အတွက်အဲ့ဒီကတည်းကတောင်းဆိုခဲ့တာပဲအခုလည်းအဲ့လိုပါပဲတောင်းဆိုတဲ့လူကများပါတယ်ဒါကိုပြင်ဆင်ပြီးတော့မှသာရမယ်လို့အများစုကမြင်လို့ရှိရင်ဒါတော့ပြင်ပေးရမှာပဲဒါကတော့ကျန်းခိုင်ရေးအနေနဲ့ပြောတဲ့ဟာတော့သူတို့အမြင်ပဲဖြစ်ပါလိမ့်မယ်။ကျွန်တော်တို့အမြင်ကတော့အဲ့လိုပဲပြင်ဆင်ဖို့လိုအပ်တယ်လို့တော့ကျွန်တော်တို့မြင်ပါတယ်။ဒါကိုပြင်ဆင်ပြီးမှကျွန်တော်တို့ရဲ့တိုင်းရင်းသားတွေရဲ့ရပိုင်ခွင့်လေးတွေကိုတိုင်းရင်းသားတွေရဲ့လုပ်ပိုင်ခွင့်လေးတွေကျွန်တော်တို့ကအုပ်ချုပ်ရေးဆိုင်ရာကိစ္စတွေမှာဘာဖြစ်ဖြစ်အဆင့်ချော့ပြီးကျွန်တော်တို့ပြည်သူတွေတိုင်းရင်းသားပြည်နေတွေရဲ့လုပ်ပိုင်ခွင့်လေးတွေကိုပြင်မဲ့အဆင့်လေးတွေကဒီဖွဲ့စည်းမှုမှာပဲရှိပါတယ်။ပြင်ဆင်ပြီးလုပ်မှပဲအောင်မြင်နိုင်မယ်လို့ကျွန်တော်မြင်ပါတယ
်။ပြင်ဆ
င်တဲ့လို့မြင်ပါတယ်။
ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့ဒီအခြေခံဥပဒေကြီးအခန်း7ပေါ့နော
်2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ရခိုင်တိုင်းရင်းသားပါတီ AMP2 ကိုကထာဦးမြင့်နိုင်ကိုဒေါက်ခင်စိုးဝင်းကတွေ့ဆုံမေးမြန်းထားတာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်သလို VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။VOA ရဲ့တနင်္ဂနွေညပိုင်းအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 5885နဲ့လိုင်းလက်မီတာ190 kHz 1905တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုစတိုက်ထုတ်လွှင့်မယ်ဒုတိယပိုင်းနိုင်ရွက်မှာတော့ပြည်ရင်းသတင်းသုံးသပ်ချက်နဲ့အတူမြမပြည်မပေးစာများကဏ္ဍနဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။အခုရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ဖြည့်ရင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။အစိုးရတက်လက်ထက်တရုတ်မြန်မာဆက်ဆံရေးအခြေအနေအကြောင်းကိုဒီတစ်ပတ်ဆွေးနွေးတင်ပြမှာပါမှတ်အင်ဂျင်နီယာကကူညီတင်ဆက်ပေးထားပါတယ်ရှင်။
အဂုလာ31ရက်နေ့ကရှမ်းပြည်နယ်ကျိုင်းတုံမြို့မှာအစိုးရညဉ့်ဉေးကိုယ်စားလှယ်တွေနဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်3ဖွဲ့ကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးကြပါတယ်။လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်ပြီးနှစ်ဖက်အပြည့်အစာချုပ်ချုပ်နိုင်မှုပါ။အဲဒီဆွေးနွေးပွဲမှာလက်နက်ကိုင်3ဖွဲ့ဘက်ကအပြည့်အစာချုပ်နဲ့ပတ်သက်ပြီးသူတို့ရဲ့အဆွေပြုချက်9ချက်အစိုးရဘက်ကိုပေးခဲ့ပါတယ်။အစိုးရညဉ့်ဉေးကိုယ်စားလှယ်တွေရဲ့ပြောပြချက်အရတိုင်းသားလက်နက်ကိုင်3ဖွဲ့ရဲ့အဆွေပြုချက်အားလုံးလက်ခံဆွေးနွေးလို့ရတယ်။ဒါပေမဲ့တစ်ချက်ကတော့ဖြစ်နိုင်ပွဲမရှိဘူး။အဲ့ဒါကတော့အပြည့်အစောက်ကြည့်တဲ့လုပ်ငန်းစဉ်အပြည့်အဆိုင်ရာဆွေးနွေးတဲ့စီမှာတရုတ်နိုင်ငံကိုပါဝင်စေဖို့အဆိုပြုထားလို့ဖြစ်ပါတယ်။တရုတ်ဆိုရဘက်ကလည်းမြန်မာနိုင်ငံအရှေ့ပိုင်းနဲ့အရှေ့မြောက်ပိုင်းတရုတ်နယ်စပ်တွေမှာတည်ငြိမ်မှုရှိစေခြင်းနဲ့မြန်မာညီညာရေးအတွက်လည်းအမြဲပဲကူညီဖို့အသင့်ရှိတယ်လို့ပြောဆိုနေပြီးအထူးကိုယ်စားလှယ်တယောက်တောင်ဖီဇာခန့်တာဝန်ပေးထားပါသေးတယ်။ဒါနဲ့မကကုလသမဂ္ဂလူညိုရေးကောင်စီမှမြန်မာကိုပြစ်တင်ဆွတ်ဆွဲအရေးယူမဲ့ကိစ္စတိုင်းမြန်မာဘက်ကရက်တီပေးပြီးလိုအပ်ရင်ပြီးလိုအာဏာသုံးပါတယ်ဒီလိုအခြေအနေရှိတဲ့မြန်မာနဲ့တရုတ်နှစ်နိုင်ငံဆက်ဆံရေးကောင်းနေသလားဆိုတာကလည်းစိတ်ဝင်စားစရာပါခုတစ်ပတ်အစိုးရသည်လက်ထက်တရုတ်မြန်မာဆက်ဆံရေးအခြေအနေအကြောင်းလေ့လာတင်ပြသွားပါမယ
်အားလုံးသိကြပြီဖြစ်တဲ့အတိုင်းအရင်ဆက်အာဏာရှင်အစိုးရလက်ထက်ကစစ်အစိုးရနဲ့တရုတ်အစိုးရဆက်ဆံရေးအလွန်ကောင်းခဲ့ပါတယ်မြန်မာအရေးနဲ့ပတ်သက်ရင်ကုလသမဂ္ဂလုံခြုံရေးကောင်စီလိုနေရာမျိုးမှာမြန်မာဘက်ကအမြဲရက်တီပေးခဲ့ပြီးဗီဒီယိုအာဏာသုံးပေးပါတယ်American အပါဝင်အနောက်နိုင်ငံတွေနဲ့အဆင်မပြေတဲ့မြန်မာနိုင်ငံအဖို့ကုန်သွယ်ရေးရင်းနှီးမြှုပ်နှံရေးကအစတရုတ်နိုင်ငံနဲ့ပဲအများဆုံးဆက်ဆံလုပ်ကိုင်ဖြစ်ခဲ့ပြီးတရုတ်နိုင်ငံအတွက်အထူးသဖြင့်နယ်စပ်ချင်းကပ်လျက်ယူနန်ပြည်နယ်အတွက်အကျိုးစီးပွားအများကြီးဖြစ်ထွန်းစေခဲ့ပါတယ်2011ခုနှစ်မှာတက်လာတဲ့သမရဦးသိန်းစိန်ဆိုရာဟာ American အပါဝင်အနောက်နိုင်ငံတွေနဲ့ဆက်ဆံရေးကောင်းအောင်ကြိုးစားပါတယ်စီးပွားရေးအရေးယူတန်းခတ်ပိတ်ဆို့ထားမှုတွေရော့သွားအောင်လုပ်ပါတယ်အနောက်နိုင်ငံတွေရဲ့ယင်းနှိမ့်နှံမှုဝင်ရောက်လာအောင်ဖိတ်ခေါ်ပါတယ်နိုင်ငံတကာဆက်ဆံရေးမှာတရုတ်တနိုင်ငံတဲကိုအားကိုးနေရတဲ့အနေအထားကရုံးထွက်ဖို့ကြိုးစားလာတာကြောင့်ဖွင့်မပြောပေမဲ့တရုတ်အစိုးရဘက်ကတိတ်သဘောမချဘူးလို့ခန့်မှန်းရပါတယ်ဒီအခြေအနေကိုဆိုးရွားသွားအောင်တွန်းပို့လိုက်တာကတော့2015နှစ်စန်းဖုန်ချားရှင်ဦးဆောင်နဲ့ကိုကန်တက်တွေကကိုကန်နဲ့ညီတဲ့ဝင်ရောက်တိုက်ခိုက်ခဲ့တဲ့ဖြစ်စဉ်ပေါ်ပေါက်လာတာပါမြမတက်မတော်အတွက်အထီးခိုက်အကြဆုံးများတဲ့တိုက်ပွဲဖြစ်ခဲ့ပါတယ်။အဲ့ဒီအခြေခံပေါ်ကနေတက်မတော်ခေါင်းဆောင်တွေဟာတရုတ်နိုင်ငံအပေါ်တန်တရာအများကြီးဝင်ခဲ့ပြီးခက်တန်းတန်းဆက်ဆက်ရေးမျိုးဖြစ်ခဲ့တာတွေ့မြင်ရပါတယ်။အဲ့ဒီပြဿနာနောက်ပိုင်းတက်မတော်ရဲ့စစ်လက်နက်ဝယ်ယူဖြည့်တင်းမှုတွေဟာတရုတ်ဘက်ကမဟုတ်တော့ဘဲရုရှားနဲ့အခြားနိုင်ငံတွေဘက်ခြေဦးလှည့်ခဲ့တယ်လို့တက်မတော်တာဝန်ရှိသူတချို့ကပြောပါတယ်။အခုနောက်ဆုံးအိန္ဒိယနိုင်ငံကနေရေငုပ်သင်္ဘောတဆင်ဝယ်ယူခဲ့ပါတယ်။ဒီမတိုင်ခင်တရုတ်ဘက်ကသူတို့ရေငုပ်သင်္ဘောတဆင်ရောင်းပေးမယ်။အဲ့ဒီအတွက်နောက်ထပ်ရေငုပ်သင်္ဘောအငယ်တဆင်မှာလက်ဆောင်ပေးမယ်လို့ကမ်းလှမ်းတာရှိခဲ့တဲ့အကြောင်းဒါပေမဲ့ရောင်းမယ်ရေငုပ်သင်္ဘောဟာတောင်တရုတ်ပင်လယ်မှာနစ်မြုပ်ခဲ့ပြီးသားကိုပြန်ပြုတ်ပြင်ထားတာဖြစ်တဲ့အပြင်ရောင်းစေးကလည်းမြင့်နေရမှုမြမတက်မတော်ဘက်ကအိန္ဒိယရေငုပ်သင်္ဘောကိုရွေးချယ်ဝယ်ယူလိုက်တာလို့ဆိုပါတယ
်လက်ရှိရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းမှာရခိုင်အေတပ်ဖွဲ့ကအသုံးပြုတဲ့ဒုံးနဲ့လက်နက်ခဲယမ်းတွေဟာတရုတ်တက်မတော်မှာသုံးတဲ့လက်နက်တွေဖြစ်တယ်ဆိုတဲ့အကြောင်းမြမတက်မတော်ဘက်ကဓာတ်ပုံအထောက်အထားတွေနဲ့တကွတရုတ်ဘက်ကိုပြောဆိုခဲ့တယ်လို့ဆိုပါတယ် တမရိုကိုတိုက်နေတဲ့သဘုံတက်ဖွဲ့တွေလက်ထဲအဲ့လိုလက်နက်တွေရောက်သွားနေတာကိုတရုတ်ဘက်ကထိန်းချုပ်တားဆီးပေးဖို့ပါဒါပေမဲ့တရုတ်ဘက်ကတော့သူတို့အနေနဲ့တရားဝင်အဲ့လိုရောင်းတာထောက်ပံ့တာမျိုးမလုပ်ပါဘူးလို့ဆိုပါတယ်ဒါကိုမြန်မာတက်မရိုဘက်ကသိပြီးကျဉ်းတတ်တာတော့မဟုတ်ပါဘူးဒါတွေမကနေဇက်ကအင်အားကြီးတိုင်းသားလက်နက်ကိုင်အဖွဲ့တွေကိုတရုတ်ဘက်ကထိန်းချုပ်ထားတယ်လို့မြန်မာတက်မရိုဘက်ကယူဆပြီးအမြင်မကြည်လင်တာကြားခဲ့ပါပြီ
။နောက်တစ်ချက်ကကာလကြာရှည်ဆိုင်းငံ့ထားတဲ့အေယာဝတီမြစ်စုံရေအားလျှပ်စစ်စီမံကိန်းကိစ္စနဲ့ပတ်သက်ပြီးတရုတ်အစိုးရဟာအရင်သမ္မတဦးသိန်းစိန်အစိုးရကိုရောလက်ရှိ NLD အစိုးရအပေါ်ကိုပါအမြင်မကြည်လင်ပါဘူး။စီမံကိန်းအကောင့်ထဲဖော်မဲ့ကုမ္ပဏီရုံးခန်းတွေနေပြည်တော်ရန်ကုန်နဲ့မြစ်ကြီးနားမှာဒီနေ့အချိန်ထိဖွင့်လှစ်ထားပြီးစီမံကိန်းဆက်လုပ်နိုင်ရေးနှီးပေါင်းစုံနဲ့စ조사နေတာတွေ့နိုင်ပါတယ်။ကြောက်ဖြူရေနဲ့စစ်ကန်းနဲ့အထူးစီးပွားရေးဆောင်ကိစ္စဆိုရင်လေဒီအတိုင်းပါပဲတရုတ်ဘက်ကဒေါ်လာ9ဘီလီယံလောက်ရည်မှန်းထားတဲ့စီမံကိန်းကြီးကိုမြန်မာဘက်ကပထမအဆင့်အနေနဲ့ဒေါ်လာ10ဘီလီယံကျော်နဲ့အစပြုထားဖို့လောက်ပဲခွင့်ပြုချက်ပေးထားပြီးမြန်မာဘက်ကရယူမဲ့အချိုးအစားရာဂိုင်နှုန်းတိုးမြင့်ထားတာကိုလည်းတရုတ်ဘက်ကတိတ်ပြီးဘဝင်ကြလာတာမျိုးတော့မဟုတ်ပါဘူးပြီးခဲ့တဲ့လပိုင်းအတွင်းရန်ကုန်မှာအမေရိကန်ဂျပန်ပူးတွဲပြီးရင်းနှီးမြှုပ်နှံမှုဆိုင်ရာဖောရန်ကျင်းပခဲ့ပါတယ်စက်တင်ဘာလဇန်မှာရောက်လာတဲ့တောင်ကိုရီးယားသမ္မတခီးစင်မှာလည်းမြန်မာနိုင်ငံမှာကိုရီးယားဆက်မှုဆောင်ထူထောင်မဲ့ကိစ္စဒလမျိုးသစ်ဖော်ဆောင်ရေးစူးစမ်းလေ့လာမှုလုပ်မဲ့ကိစ္စအပါအဝင်စီးပွားရေးဆိုင်ရာသဘောတူညီချက်တတိတဒန်းကြီးလက်မှတ်ရေးထိုးခဲ့ပါတယ်မြန်မာအစိုးရရဲ့တာဝန်ယူမှုတာဝန်ခံမှုရှိတဲ့ရင်းနှီးမြှုပ်နှံမှုတွေဖြစ်ပေါ်လာစေရေးစ조사မှုတွေနဲ့ပတ်သက်ပြီးတရုတ်ဘက်ကတိတ်ပြီးဝမ်းသာအားရရှိနေမှာတော့မဟုတ်ပါဘူးဒါအပြင်အခုနောက်ပိုင်းမြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံရဲ့တဖက်သက်ဆန်တဲ့ထုတ်ပြန်ကြေညာချက်တွေကလည်းမြန်မာအစိုးရနဲ့ပတ်သက်သူတွေအတွက်စိတ်ကတိကအောက်ဖြစ်စရာတွေပေါ်ထွက်လာပြန်ပါတယ်။ဥပမာအားဖြင့်ဝင်ကြီးဦးကျော်တင်နဲ့တရုတ်တန်အမတ်ကြီးတို့တွေ့ဆုံပွဲမှာဟောင်ကောင်ကဆန္ဒပြမှုတွေနဲ့ပတ်သက်ပြီးတရုတ်အစိုးရရဲ့ရည်တည်ချက်ကိုမြန်မာအစိုးရကထောက်ခံတယ်ဆိုပြီးထုတ်ပြန်တာမျိုးမြစ်ဆုံစီမံကိန်းပြန်ဆဖို့တိုင်းသားကောင်းဆောင်တွေကန့်ကွက်ဖို့မရှိဘူးလို့ပြောတယ်ဆိုတာမျိုးဖြစ်ပါတယ်။
အလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်တရုတ်မြန်မာဆက်ဆံရေးဟာသတင်းမီဒီယာတွေမှာဆွေမျိုးပေါက်ဖော်ဆက်ဆံရေးလို့ဘလို့ပဲပြောနေနေတစ်ဖက်နဲ့တစ်ဖက်သိပ်ပြီးရင်းနှီးနှီးနွေးနွေးထွေးထွေးရှိလာတဲ့ဆက်ဆံရေးမျိုးတော့မဟုတ်ပါဘူးတရုတ်ဘက်ကမြန်မာနိုင်ငံကိုသူ့ရဲ့ဈေးကွက်သူ့ရဲ့ပင်လယ်ထွက်ပေါက်သူ့ဩဇာညောင်းရနေရာဖြစ်သဘောထားနေတယ်လို့မြန်မာဘက်ကလည်းတရုတ်ကိုအင်အားကြီးတဲ့အိမ်ကြီးချင်းနေဆက်တပုံတွေကိုကင်တွယ်ထားပြီးမြန်မာပြည်တွင်းမှာတရုတ်အကျိုးစီးပွားတွေအကောင့်တွေဖော်နိုင်အောင်လုပ်နေတယ်မြန်မာနိုင်ငံသားရေးမူဝါဒကိုတွေဝိုက်တဲ့နီးနဲ့ထိန်းချုပ်ဖို့စ조사နေတယ်ဆိုပြီးတစ်ဖက်နဲ့တစ်ဖက်မယုံတင်တာဖြစ်နေကြတဲ့အနေအထားမျိုးရောက်နေတယ်လို့ဆိုရင်မှားမယ်မဟုတ်ကြောက်ပ
ါဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါရှင်အခုတော့လာမယ့်အင်္ဂါညတိုက်ရိုက်လေလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအတိပေးလိုပါတယ်
ဒီကနေ့ညပိုင်းညတွင်အစိုးရကုစလေတွေနဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေအပြစ်ရရဆွေးနွေးကြတဲ့အခါမှာနှစ်ဖက်အပြစ်ရဆွေးနွေးမှုတွေမှာတရုတ်နိုင်ငံကိုပါဝင်စေဖို့ဆိုပြီးတော့မြောက်ပိုင်းအဖွဲ့တွေဘက်ကအဆူပြူတာမပြေမလည်ဖြစ်ရတယ်လို့သိရပါတယ်မြန်မာနိုင်ငံညီငယ်ကြီးလုပ်ငန်းစဉ်အထူးဖြစ်တော့ဒီမြန်မာပြည်မြောက်ပိုင်းတရုတ်နယ်စပ်ကတိုင်းသာအဖွဲ့စည်းတွေအရေးမှာတရုတ်နိုင်ငံဘက်ကနေပြီးတော့တော်လီထဲထဲဝင်ဝင်ပါဝင်ပတ်သက်လာတာတွေတွေ့ရပါတယ်မြန်မာညီငယ်ကြီးလုပ်ငန်းစဉ်မှာအခုလိုမျိုးအင်ဂျင်ချင်းတရုတ်နိုင်ငံအခန်းကဏ္ဍတစ်ခုလိုမျိုးပါလာတာဟာညီငယ်လုပ်ငန်းစဉ်တွေအတွက်အလားလာကောင်းဖြစ်ပါရဲ့လားဆိုတာကိုတော့လာမယ့်အင်္ဂါနေ့ညဒက်လီလိုက်စီစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများလူရဲသရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုပို့ထားမယ်ဆိုရင်ဒက်လီလိုက်စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပါတယ်။အီးမေးလ်လိပ်စာက bemis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ်သတင်းရှင်တို့ကိုကြိုဆိုပါရစေခင်ဗျာ
။လာမယ့်အင်္ဂါညတိုက်ရိုက်လေလံစီစဉ်မှာပါဝင်ဆွေးနွေးဖို့အတွက်ထပ်မံဖိတ်ခေါ်ရင်းနဲ့ပဲအခုဆက်ပြီးတော့မအေးတန်နာကျော်စီစဉ်တင်ဆက်နေကြမြမပီမပေးစာများကဏ္ဍကိုနှားဆင်နိုင်ပါပြီရှင်။မင်္ဂလာပါရှင်
VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးကြပါလိမ့်။နောက်ပိုင်းမှာတော့သောရရှင်တွေကိုမြစ်တာတေးလက်ဆောင်ဖြစ်တဲ့မြန်မာသချင်းတွေတပုံနဲ့ဖျော်ဖြေပေးမှာဖြစ်ပါတယ်ရှင်။အခုရင် VOA Facebook စာမျက်နှာပေါ်ကသောရရှင်တွေရဲ့မှတ်ချက်တူလေးတွေပြောပြပေးကြပါမယ်နော်။ရုပ်ဆိုးမဆိုတဲ့သောရရှင်ကျမတို့ရဲ့တိုက်ရိုက်ထုတ်လွှင့်မှုအစီအစဉ်ကိုနားဆင်ပြီးတော့စာရိုးလေးရေးလာတာကတော့နေ့ရက်တိုင်းမှာအောင်မြင်ခြင်းအဖျားဖျားနဲ့ VOA ပြည့်စုံပါသည်လို့ဆုတောင်းပေးလာတာပါကျေးဇူးအထူးတင်ပါတယ်နော်ကန့်ဆာနီဆိုတဲ့သောရရှင်ကလည်းသူက VOA ကိုနေရောညပါနားထောင်နေတဲ့ပရိသတ်ဖြစ်ပါတယ
်မင်္ဂလာပါ VOA ကျွန်တော်ကတော့ VOA ကိုနေရောညပါနေတိုင်းနားထောင်ပါတယ်ညဘက်တီးနူးတော်မှာပြန်ဖွင့်ပြီးတော့နားထောင်ပါတယ်အဲ့လိုမျိုးနားထောင်လိုက်မှပြန်အိပ်ပျော်ပါတယ်ကျေးဇူးတင်ပါတယ်ကျွန်တော်အားတဲ့နေ့တရက်လောက်ဒီ VOA ကိုကျွန်တော်တို့ဖြတ်တန်းခဲ့တဲ့ဘဝလေးကိုပြောပြခြင်းပါလေ
။ဟုတ်ကဲ့ပါ။ကျွန်တော်အားတဲ့တရက်လောက် VOA ကိုကျွန်တော်တို့ဖြတ်တန်းရတဲ့ဘဝလေးပြောပြခြင်းပါလေ။ဆိုလိုဟုတ်ကဲ့။ကိုဇာနီအားရင်အားရနေကျွန်မတို့စီကိုစာရေးပါ။စာရှိရှိရေးလဲရပါတယ်။ Messenger ကစာရေးဒါမှမဟုတ် email ကစာရေးပါ။ကျွန်မတို့အချိန်ယူပြီးတော့ဖတ်ပါတယ်။ဟိုစကားပြောဖို့ကတော့တခြားသောရရှင်တွေကိုပဲကျွန်မပြန်ကြားပေးတယ်လို့မျိုးကျွန်တော်တို့ဒီ American ပြည်အောင်စုကအချိန်ကြီးနဲ့ဒီမြန်မာနိုင်ငံဒါမှမဟုတ်လေတခြားဒေသအသီးသီးမှာရောက်နေကြတဲ့သောရရှင်တွေရဲ့နေ့တနေ့တာအချိန်တွေမတူပါဘူးကျမတို့ရဲ့ဟိုတာဝန်ထမ်းဆောင်ရတဲ့အချိန်တွေလည်းကျမတို့ရုံးထဲမှာတော့တယောက်နဲ့တယောက်ကျမတို့ view အဖွဲထဲမှာတော့မတယောက်နဲ့တယောက်မတူပါဘူးဒါကြောင့်မလို့အဲ့လိုမျိုးခုနကတော့လို့ပြောပြခြင်းနေဆိုရင်ကျမတို့လေးလိုင်းပေါ်မှာလေးလိုင်းဆိုရလဲတယ်လီဖုန်းကတစ်ဆင့်စကားစင်ပြီးပြောဖို့တော့တယောက်နဲ့တယောက်တိတ်အဆင်ပြေမယ်လို့မထင်ပါဘူးရှင်ဒါကြောင့်မလို့စာရေးပြီးတော့ပြောပြနိုင်ပါတယ်ကျမတို့အချိန်ယူပြီးတော့ဖတ်ပါတယ်တခြားသောရရှင်တွေကိုမျှဝေလို့ရတယ်ဆိုရင်လည်းကျမတို့မြန်မာပြည်ကပေးစာများအစီအစဉ်ကနေဖော်ပြပေးပါတယ်အခုလိုစာရေးလာတဲ့အတွက်ကျေးဇူးတင်ပါတယ်နိုင်ဖဲလောက်ဆိုတဲ့သောရရှင်ရေးလာတဲ့စာလေးကိုလည်းပြောပြပေးခြင်းပါတယ်သူကနှစ်ပေါင်း50လွန်ခဲ့တဲ့နှစ်ပေါင်း50နဝမရန်ကျောင်းသားဘဝက VOA ကျွန်တော်ကိုပေးပို့တဲ့လက်ဆောင်လေးရှိပါတယ်ဆိုတော့စာရေးလာတာပါအခုရက်ပိုင်းနှစ်50ပြည့်မှာမို့အမှတ်တရပါတယ်လွန်ခဲ့တဲ့နှစ်ပေါင်း50ကျော်ကတည်းကယနေ့ထိ VOA နဲ့အတူရှိနေခဲ့ပါတယ်လို့ဆိုလာပါတယ်အခုတော့ mobile internet ကဆိုတော့အသံမိုင်းစိတ်ချမ်းသာရပါတယ်အသစ်ထွက်တဲ့ VOA application V4.3.3 ကအသုံးပြုဖို့နည်းနည်းခက်ပါရင်အထူးသဖြင့် live audio ပါတယ်ဟုတ်ကဲ့ပါအဲ့လိုမျိုးအသုံးပြုဖို့ခက်လို့တခုခုဖြစ်တယ်ဆိုရင်သူတို့ချက်ချင်းပဲပြင်ဆင်ပြီးတော့ version အသစ်ထုတ်လို့ရှိပါတယ်နော်ဒါကြောင့်မလို့မကြခင်မှာပဲအဆင်ပြေသွားပါမယ်လို့ပဲပြောချင်ပါတယ်ဒါမှမဟုတ်ရင်လည်းဟိုအသုံးပြုတာနည်းနည်းလေးဟိုအထာကျလာတဲ့အခါမှာပေါ့လေအသုံးပြုတာနည်းနည်းလေးဟိုကျွမ်းတဝင်ဖြစ်လာတဲ့အခါမှာ live audio နားထောင်တာမျိုးအလွယ်တကူအသုံးပြုလို့ရမယ်လို့ထင်ပါတယ်နည်းနည်းလေးစူးစမ်းကြည့်ပါအောင်လို့နိုင်ပန်းလှန်ကိုပြောချင်ပါတယ်အဆင်မပြေရင်လည်းကျမစီကိုစာထည့်ရေးပါအဲ့ကြရင်ကျမနည်းနည်းကိုယ့်ဘက်ကိုလေ့လာပြီးတော့ပြပေးပါမယ်အခုတော့ကျမကဟို mobile application ကတော့ဖုန်းထဲမှာရှိနေတယ်ကျမတို့ဒီကနေပြီးတော့ရုံးကနေတိုက်ရိုက်နားထောင်တာမျိုးဆိုတော့လေ mobile application ကိုတိတ်ပြီးတော့မသုံးပြလို့ပါကျမရဲ့ apple application ကတော့အဆင်ပြေနေတာတွေ့ရပါတယ်ဒီတော့နိုင်ပန်းလာသုံးနေတာဘာ mobile application ဆိုတာလဲကျမတို့တစ်ချက်လောက်ပြောပြပေးပါအောင်နော်နှစ်50ကျော်အခုလိုမျိုးအားပေးလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်ကို view ကိုဆက်တယ်ပြီးတော့ကိုတိုင်းရင်ဖွင့်လာတဲ့သောရရှင်တယောက်ရင်ဖွင့်ထားတာကိုဝေမျှပေးစင်ပါတယ်။သူနေထိုင်တဲ့ချင်းပြည်နယ်ကသူတို့မြို့မှာဘာသာရေးဖိနှိပ်မှုလိုမျိုးအဖြစ်မျိုးသူတို့ကိုတိုင်းသူတို့နဂိုးကွယ်သူတွေကိုတိုင်းကြုံတွေ့နေရပါတယ်လို့ပြောလာသူဖြစ်ပါတယ်။ဦးနိုင်ဟာအောင်ကနဂိုးကွယ်သူတွေရဲ့နှစ်သက်အဆောင်ကြီးကျယ်ရေးမှာဦးစီးတာဝန်ယူထားတဲ့သူတူဖြစ်ပါတယ်။သူတို့ရဲ့မြေနေရာကိုတခြားအစိုးရကနေပြီးတော့အဆောင်နေဆောက်အဲ့တော့သူတို့ရဲ့မြေနေရာအတွက်ခရံကိုလည်းသူတို့ကမပေးဘဲနဲ့အချက်အသေးတွေလုပ်နေလို့သူတို့ဘာသာအတွက်ထွက်မြတ်ထားတဲ့နှစ်တကူကျင်းပရာအဆောက်အုံစီကိုသူတို့ဝင်ခွင့်တွားခွင့်လာခွင့်အသုံးပြုခွင့်မရှိတော့ပါဘူးဆိုပြီးရင်ဖွင့်လာတာဖြစ်ပါရင
်ကျွန်တော်တို့ချင်းပြည်နယ်မြင့်မြတ်မြို့မှာဥပယာဘာသာ၃မျိုးရှိတယ်ဗုဒ္ဓဘာသာရဲ့ခရီးယားဘာသာရဲ့နတ်ဘာသာရဲ့၃မျိုးရှိတယ်ဗုဒ္ဓဘာသာကျောင်းကဘုန်းကြီးကျောင်းက၅ကျောင်းခရီးအံပါတာ15ကျောင်းရှိတယ်။နတ်ပါတာကျောင်းကကွန်ဂျီခန်းမှာတကျောင်းချက်ရှိတယ်။ကွန်ဂျီဆိုတာကွန်ဆိုတာနှစ်ဂျီဆိုတာတိုက်ချင်းတော့တိုက်ချင်းတော့နှစ်လို့ပါတာပြန်ရင်လည်းမမှားဘူး။ဒါပေမဲ့အကောင့်ဆုံးကနှစ်တစ်ကူပွိုင်းကျင်းပါရအဆောင်ပေါ့ကွန်ဂျီခန်းမှာဆိုတာ။အဲ့ဒီဟာကိုကွန်ဂျီခန်းမှာမလုပ်ပဲနဲ့မြို့တော်ခန်းမှာလုပ်ချင်ကြလို့နတ်ပဆန်းကကံကပ်ချဲလို့အခုချိနပ်ပဆိုင်ရဲ့လက်ထဲမှာပဲချိချဲတယ်။ဒါပေမဲ့မနစ်တနည်းကဒီချဲရေးဒီချဲရေးဌာနကနေပြီးတော့မှကံပြည့်တယ်ဆိုပြီးတော့က ကနေစပွန်လုပ်လိုက်နောက်ပြီးတော့ရပ်ပါယုံဆောက်လိုက်အဲ့လိုလုပ်လာကြတယ်အဲ့ဒီမင်းတမပါတာ၃မျိုးထဲမှာနတ်ပုခိတို့ပါတဲ့ဟာကနည်းနည်းနတ်ပါတာကခမများများနောက်ပြီးတော့ခရိယာနဲ့ပုဒ္ဒါကမိသူညီနှလောက်ရှိတယ်အဲ့ဒီတခြားပါတာတွေကနေပြီးတော့နတ်ပါတာကိုယ်ကိုယ်တိတ်ကူးကျင်းပါပြီးတော့နတ်ပူဇော်ရအဆောက်အဦးမြေနေရာကိုလာပြီးတော့အမျိုးမျိုးဖဲ့ယူပြီးတော့အခုဆိုလို့ရှိရင်ကျွန်တော်တို့ဝန်လို့တော့မရတော့ဘူးအဲ့လိုလုပ်နေကြတာအရင်ကဆိုရင်ခရိုင်နဲ့ညွန့်နဲ့ဥစုရင်မှုတို့ကကျွန်တော်တို့ဖက်မှာပါတယ်လားလို့အခုဆိုရင်ခရိုင်နဲ့ညွန့်နဲ့ကလူကြည့်ကြီးကပါသူတို့ဖက်မှာပါနေလို့ကျွန်တော်တို့ဘာလုပ်လို့မရလို့သတင်းပို့တာပါပါတာရေးဆိုတော့ပါတာသာသနာနဲ့ရင်ကျေးဖို့ပေါ်ကြည့်သူရအောင်ကိုဒီကြောင့်သူ့ကိုကြည့်သူ့စီမှာရဂစ်စတာနဲ့ဟိုအကျိုးအကြောင်းပြင်ပြထားတယ်။နောက်ပြည်နယ်ဥပ္ပုရေးမှုဒီမှတော့ခဏခဏပဲတင်တာသူတို့ကလည်းဘာမှမလုပ်သေးဘူး
။ဒါတော့ viewer ကိုဆက်တယ်ပြီးတော့ချင်းပြည်နယ်မင်းနကဥနိုင်ဟအောင်သူတို့နတ်ကိုယ်ွယ်သူတွေတွေ့ကြုံနေရတဲ့အခက်အခဲကိုရင်ဖွင့်လာတာဖြစ်ပါလိမ့်ရှင်။အခုလိုမျိုးအဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ကိုယ်တိုင်ရင်ဖွင့်ခြင်းနဲ့ဒါမှမဟုတ်လေရင်ဖွင့်လာရေးခြင်းနဲ့ဆိုတော့ viewer ကိုဆက်သွယ်လို့ရပါတယ်နော်။အကယ်၍ကိုယ်တိုင်ရင်ဖွင့်မယ်ဆိုလေကျွန်တော်တို့ဖုန်းပြန်ခေါ်ပေးမှာပါ။ Messenger ကပဲဖြစ်ဖြစ် email ကပဲဖြစ်ဖြစ်ဖုန်းနံပါတ်ကိုပို့ပေးလိုက်ပါ။နာမည်ပို့ပေးလိုက်ပါ။အကြောင်းအရာလေးကိုပို့ပေးလိုက်ပါနော်။ဒါမှမဟုတ်လေကျွန်တော်တို့ကို Messenger email ကနေစာရေးဆက်သွယ်နိုင်ပါလိမ့်ရှင်။ဆက်ပြီးတော့တော်ရရှင်ကြီးရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးကြပါရစေ။ဒါရဲလီလိုက်အစီအစဉ်မှာဆွေးနွေးထားတဲ့အကြောင်းအရာနဲ့လည်းဆက်ဆက်နေတာဖြစ်ပါတယ်။ဒီတိုင်းသားဒေသတွေမှာဖြစ်ပွားနေတဲ့ဒီတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့တော်ရရှင်မင်းမြတ်သူကသူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုအခုလိုမျိုးထုတ်ဖော်လာပါတယ်
။ဗမာစစ်တပ်ဟာတိုင်းသားတွေကိုဘတော်မှနေရာပေးမှာမဟုတ်ပါဘူး။ရခိုင်ပြည်နယ်ဆိုအဝေးကြီးပဲ။ဘာကြောင့်လဲဆိုတော့ကြောက်ဖြူသဘောတန်းငွေကိုတက်ကိုရောင်းစားထားတယ်။နောက်ပြီးကလတန်စီမံကိန်းကိုအိန္ဒိယကိုရောင်းစားထားတယ်။တကယ်လို့ရခိုင်တပ်မတော် AA နဲ့ညီညာရေးရသွားလို့ရှင်ရခိုင်လူလူကိုခွဲရန်ပြရတော့မှာကိုကြောက်လို့အဖြူအောင်နေမီတို့ဘားတို့နဲ့စစ်ဘုတ်ချုပ်တွေနဲ့ NLD အစိုးရပေါင်းပြီးတော့ဝါရဖြတ်နေတာပါအဖြူအောင်နေမီဆိုလို့ရှင်ရခိုင်ပြည်နယ်အရင်ကဘာလို့မတိုးတက်တာလဲတမိုင်းကိုပြန်ကြည့်လိုက်ပါရှင်းရှင်းပြောရရင်တော့ကြောက်ဖြူသဘောတန်ငွေနဲ့ကလတန်စီမံကိန်းကရတဲ့အကျိုးမြတ်တွေကိုစစ်ဘုတ်ချုပ်တွေနဲ့သူ့ရဲ့မိသားစုခေါင်းဆောင်ကြီးအတွက်ခွဲဝေလိုက်ကြပါပြီအခုလက်ရှိ AA ရခိုင်တပ်မတော်ကိုရခိုင်ပြည်မှာနေရာပေးလိုက်ရင်သူ့ရဲ့အကျိုးစီးပွားကိုကကူပဲတွေးကြည့်ကြပါ
စစ်ဘုတ်ချုပ်တွေအနေနဲ့သူတို့အကျိုးမြတ်တွေရယူပြီးသွားပြီတခြားအဖွဲ့ကိုပါဖြစ်လို့အကျိုးမြတ်တွေခွဲဝေမပေးနိုင်ရမှာလဲဆိုပြီးဒီတော်ရရှင်ကတော့ရခိုင်ဘက်ကတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုရေးလာတာဖြစ်ပါတယ်အခုကျွန်မဖော်ပြနေတဲ့တော်ရရှင်ရဲ့ပေးစာတွေကဒီလိုမျိုးနိုင်ငံရေးထင်မြင်ယူဆချက်တွေကသူတို့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုကျွန်မတို့လွတ်လွတ်လပ်လပ်ထုတ်ဖော်ခွင့်အတွက်ဖော်ပြပေးနေတာဖြစ်ပါတယ်เนาะကျွန်မတို့ VOA ရဲ့အားပေါ်မဟုတ်ဘူးဆိုတာတော့တော်ရရှင်နေအများတိအောင်လုံးပြန်ပြီးတော့ထောက်ပြပြောဆိုခြင်းပါတယ်နောက်ထပ်သောရရှင်တစ်ယောက်ကတော့ဒီသောရရှင်ကတော့နာမည်မရေးထားတဲ့သောရရှင်မှာ viewer အဖွဲ့သားတွေစိတ်ချမ်းသာကိုကျမ်းပါပါစေဆိုပြီးတော့အဆချီပြီးတော့သူကတော့ဒီမြန်မာနိုင်ငံမှာစစ်တပ်ဆိုပြီးတော့အများကလက်ညှိုးထိုးပြီးပြောနေတာတကယ်တမ်းစစ်တပ်တစ်ခုလုံးကိုခြုံပြီးတော့မပြောစေချင်ပါဘူးဆိုပြီးတော့သူ့ရဲ့ထင်မြင်ယူဆချက်သူ့ရဲ့အမြင်ကိုအခုလိုမျိုးဖွင့်ဟလာပါတယ
်မင်္ဂလာပါ viewer အဖွဲ့သားများစိတ်ချမ်းသာခြင်းကိုကြီးကျမ်းပါခြင်းနဲ့ပြည့်စုံကြပါစေလို့ဥစွာနှုတ်ခွန်းဆက်သပါတယ်VOA ရေအားလုံးတိအောင်ပြောပြပေးပါတက်မတော်ဆိုတဲ့စကားလုံးကိုကြားလိုက်တာနဲ့မုံမို့ပဲသိကြတဲ့သူတွေအတွက်ပါတက်မတော်မှာထိတ်တန့်ကောင်းဆောင်တွေသာလိုချင်တာယူအမိန့်ပေးချင်တာပေးကောင်းစားနေကြတာပါအောက်ခြေတမှုတပ်သားတွေကဖနှတ်တိုက်ကျွန်းသဖွယ်အထက်ကဟေးဆိုဟေးစစ်မတိုက်ချင်မဲနဲ့တိုက်ဆိုပြီးအထက်ကအမိန့်ပေးလို့သာစစ်တိုက်နေတဲ့တက်မတော်သားတွေအများကြီးရှိတယ်လို့ပြောချင်ပါတယ်တက်မတော်ကိုပြောင်းလဲဖြစ်အောင်ထိထိရောက်ရောက်အရေးယူခြင်းတစ်ခုကတော့ဘုကြုံမူကြီးမင်းအောင်လိုင်ပါဝင်တက်မတော်ထိတ်တန့်ကောင်းဆောင်တွေနဲ့စီးပွားရေးဆက်တူလုပ်နေတဲ့ကုမ္ပဏီတွေကိုပိတ်ဆို့တံခတ်ခြင်းသာထိရောက်လိမ့်မယ်လို့ယူဆမိပါတယ
်။ဒါကတော့ VOA သောရရှင်ရဲ့ကိုပိုင်ထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြောလာကြတာဖြစ်ပါတယ်ရှင်။သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်နော်။မြန်မာတက်ချစ်သောရရှင်တွေအတွက်လည်းတချင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖြောပြပေးသွားဖို့ရှိပါတယ်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့ အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရစနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။တော်ရရှိနေကမြန်မာသချင်းလေးတစ်ပုဒ်နဲ့မြေတားဒေးလက်ဆောင်ထုတ်လွှင့်ပေးကြပါတယ်ရှင်။ဝနတီဆူထားတဲ့အချစ်ဆူတဲ့သချင်းလေးကိုတော်ရရှိနေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်
။မိုင်းယူရဲ့ငါစိတ်တွေဖိမွေးရမင်းချီမှရုံးတဲ့လေးဖြစ်မဲ့ငါမင်းရှိဦးညိုတဲ့မိတ်ကလေးရဲ့When you're mess galone to get me she out only be me lang out that dear so I thought it make layer and you just sit and turn I know attend my message again goodbye me so beautiful when me အချစ်ဟာဘူခခရဲ
ဝနတီဆိုထားတဲ့အချစ်ဆိုတဲ့တခြင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ပြည်သချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်။Give me say out to me when I land up that dear so I forget make me yeah so do you see the tonight night I tell my sighs again come over me so beautiful when me I tell how I can care and do you see the
မအီတနာကျော်ရဲ့မြန်မာပြည်မှာပေးစာများကဏ္ဍကိုနားဆင်ကြရပြီးအခုတော့မခင်ပြူထွေးနဲ့ကိုငင်းညံသူစီစဉ်တင်ဆက်ထားတဲ့ကဘာတလွားထူးခြားဆံပြားသတင်းများစီစဉ်ကိုအလှည့်ပေးကြအောင်ပါရှင်
အီရန်နိုင်ငံကအမျိုးသားတယောက်ကတော့ချင်းသေးတကောင်ကိုအိမ်မွေးတိရစ္ဆာန်ဖြစ်မွေးထားပါဗျ။ဘလန်မာမွန်ဟာဒီချင်းသေးလေးကိုရက်20သားလောက်ခဲကမွေးစားထားတာဖြစ်ပြီးအခုချိန်မှာတော့အသက်1နှစ်သားရှိနေပါပြီ။တငယ်ချင်းတယောက်ပိုင်းနဲ့ဒေသခံတိရစ္ဆာန်ယုံကနေဒီချင်းသေးလေးကိုတွေ့ရှိကယ်တင်ခဲ့တာဖြစ်ပြီးသူ့ဘဝအတွက်လဲကတ်တစ်အမေရိကန်အဖွဲ့ဝင်ဖြစ်ပထမဆုံးသားရဲတိရစ္ဆာန်ကိုကယ်တင်မှုတာဖြစ်ပါတယ်။တိရစ္ဆာန်ဆရာဝန်တွေကတော့အသက်1နှစ်ခွဲလောက်ကြာရင်ချင်းသေးတွေဟာအရင်စိတ်ဝင်လာတတ်ပြီးအိမ်မွေးတိရစ္ဆာန်ဖြစ်မွေးထားလို့မရဘူးလို့ပြောပါတယ်။မမွန်ကတော့ဒါကိုသဘောမတူပဲသူ့အနေနဲ့ကိုယ်တိုင်နှိုးတိုက်မွေးမြူထားတာဖြစ်တာကြောင့်ရုတ်တရက်ကြမ်းတမ်းလာတာမျိုးမဖြစ်နိုင်ဘူးလို့ပြောပါတယ်။သူဟာဒီချင်းသေးကိုသူသွားတဲ့နေရာတိုင်းကော်ဖီဆိုင်တွေဈေးဝယ်စင်တာတွေဈေးတွေကိုခေါ်သွားလို့ရှိပြီးတော့လမ်းမှာလူတွေငေးကြည့်စရာဖြစ်နေတာပါ။ လူများစုကလည်းချင်းသိမ်းတဲ့အတူဓာတ်ပုံတွဲရိုက်တာတွေလုပ်နေကြပြီးခွေးကလေးတကောင်လိုကစားတာတွေပုတ်သက်တာတွေလုပ်နေကြပါရယ်ခင်ဗျာ
။ဟောဖိကနိုင်ငံရဲ့ပထမဦးဆုံးလို့ပြောရမယ်အစ်ဆက်ပိုးမွားတွေကြီးပဲအစားအသောက်ဖြင့်ရောင်းချတဲ့ဆိုင်တစ်ခုကိုပြီးခဲ့တဲ့သတင်းပတ်ကစတင်ဖွင့်လှစ်လိုက်ပါရယ်။ Cape Town မြို့မှာဖွင့်လှစ်တဲ့အစ်ဆက်ပိုးမွားအတွေ့အကြုံလို့နာမည်ပေးထားတဲ့ဒီဆိုင်ကို Mario Barnett ကဦးဆောင်ဖွင့်လှစ်ခဲ့တာဖြစ်ပြီးထိုင်းနိုင်ငံကိုခီးသွွားရာကအပြန်ဒါမျိုးလုပ်ဖို့အတွက်စိတ်ကူးရခဲ့တာပါ။အဲ့ဒီကတော့ကင်းမီကောက်ကင်နဲ့တခြားပိုးမွားကျွတ်ကျွတ်လေးတွေကိုစားရမှာယွန်ရှာခဲ့ပေမဲ့လည်းသူ့မွေးရမြေပြန်ရောက်တဲ့အခါမှာတော့အခုလိုစမ်းကြည့်ဖို့ဖြစ်လာခဲ့တာပါ။အဲ့ဒါနဲ့ပဲတောင်အာဖရိကမှာရှိတဲ့ Black Soldier Fly ရင်ကောင်တစ်မျိုးရဲ့သားလောင်းကလေးတွေကနေပရိုတင်းအသားဓာတ်အမှုန်နဲ့နှုတ်ဖြော်ရည်ထုတ်ထားတဲ့ Garment Grab စားတောက်ဆိုင်နဲ့ပူးပေါင်းပြီးတော့စားတောက်ဆိုင်တစ်ခုကိုစမ်းသပ်ဖွင့်လှစ်ခဲ့ပါတယ်။အစ်ဆက်ပိုးမွားကြီးပဲစားကျင်တဲ့ဖောက်တယ်ရီအတွက်ကတော့လေးပြာသားလောင်းကျော်ရီ၉កောင်ကျော်ရီကြီးပဲတက်တက်မှစားလို့ရပါတယ
်။ဆလိုဗေးနီးယားနိုင်ငံမြောက်ပိုင်းကကြေးရွာလေးတစ်ခုမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ပုံသူစစ်သားယုတ်ကြီးတစ်ခုကိုစိုက်ထူလိုက်ပါတယ်။ထရန့်ရဲ့ဇနီးဖြစ်သူမယ်လာနီးယားထရန့်မွေးဖွားခဲ့တဲ့ကြေးရွာမှာစိုက်ထူခဲ့တာဖြစ်ပြီးတော့ပြီးခဲ့တဲ့အခေါက်တုန်းကလည်းအဲ့ဒီရွာမှာပဲမယ်လာနီးယားလို့ထင်ရတဲ့စစ်သားယုတ်တစ်ခုကိုလည်းစိုက်ထူခဲ့ပူပါတယ်။ဒီယုတ်ကြီးဟာအမြင့်ပေ26ပေရှိပြီးတော့ဒေါ်နယ်ထရန့်ဝစ်ဆင်နေကြဖြစ်တဲ့အပြာရောင်ကုတ်အင်းကြီးအဖြူရောင်အောက်ခံတဲ့အနီရောင်လယ်စည်းကျိုးတွေကိုဝစ်ဆင်ထားတာပါ။နယူးယောက်မြို့ကလီဘာတီရုပ်ထုကြီးလိုလက်တစ်ဖက်ကိုလည်းလေထဲမြောက်ထားပြီးညနာကလည်းရင်းနှီးတဲ့ပုံကနေတပတ်အတွင်းကြောက်စရာဖြစ်ပြောင်းသွားနိုင်အောင်တည်ဆောက်ထားတယ်လို့ဖန်တီးသူတိုမတ်ဆက်ချယ်ကပြောပါတယ်။သူကဒီယုတ်ကြီးကိုအများကြိုက်မျှော်လိုက်ဝါဒနိုင်ငံရေးသမားတွေခေတ်စားလာတာကိုပြချင်တဲ့အတွက်တိဆောက်ခဲ့တာဖြစ်ပြီးတော့ဒေသခံရွာသားတွေကတော့မကြိုက်ကြပါဘူးဒီယုတ်ကြီးကိုမကြိုက်ကြသူတွေရဲ့ဖိအားပေးမှုကြောင့်အော်တိုဘာလကုန်အထိပဲပြတ်တထားမှာဖြစ်ပြီးတော့အော်တိုဘာလ31ရက်နေ့ဟောလိုဝင်းနေ့ကျရင်တော့မီးရှို့ဖို့စီစဉ်ထားပါတယ်ခင်ဗျာ
အခင်ဖြူထွေးနဲ့ကိုငင်းညံတို့စီစဉ်တင်ဆက်ခဲ့တဲ့ကဘာတလွားထူးခြားစံပြသတင်းများစီစဉ်ကိုနားဆင်ကြရတာပါဒီကနေ့အတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ VOE ကနေမနေ့ဖြန်မနေ့ထုတ်လွှင့်မဲ့မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါရှင်။
တယ်ဗန်ကောင်းဆောင်နေတဲ့ဒီကနေ့ဆွေးနွေးဖို့လှုပ်ထားတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုဖျက်သိမ်းလိုက်တယ်လို့ American သမ္မတ Donald Trump ကပြောလိုက်ပါတယ်။အာဖဂန်ငြိမ်းချမ်းရေးအတွက် Afghan သမ္မတ Ashraf Ghani အပြင်တယ်ဗန်ကောင်းဆောင်နေတဲ့ American နိုင်ငံကသမ္မတအပန်းဖြေစခန်း Camp David မှာဒီကနေ့ရှုဝတ်ဆွေးနွေးမှုဖို့လှုပ်ထားတာကိုဖျက်လိုက်တယ်ဆိုပြီးတော့သမ္မတ Trump က Twitter ကနေရေးလိုက်ပါတယ်။သမ္မတ Trump အခုလိုငြိမ်းချမ်းရေးဆွေးနွေးပွဲကိုဖျက်သိမ်းဖို့ဆုံးဖြတ်လိုက်တဲ့ပုံမှာအာဖဂန်မှာရှိတဲ့တာလီဘန်အဖွဲ့ကတော့ရှုတ်ချလိုက်ပါတယ်။ဒါပြင်သူတို့အနေနဲ့တိုက်ခိုက်မှုတွေကိုဆွတ်လွတ်သွားမှာမဟုတ်ပဲနောက်ဆုံးမှာတော့ American တွေဟာဆွေးနွေးပွဲတွေစီကိုပြန်လာမှာဖြစ်တယ်ဆိုပြီးတော့ Pashto ဘာသာနဲ့ဒီကနေ့ကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။အာဖဂန်မှာ18နှစ်ကြာစစ်ပွဲကိုဆုံးသတ်နိုင်ဖို့တာလီဘန်နဲ့ငြိမ်းချမ်းရေးသဘောတူညီချက်ရမယ်ဆိုရင် American ဥဆောင်တဲ့နိုင်ငံတကာတပ်တွေအနေနဲ့အစီအစဉ်တကြနဲ့တာဝန်ယူမှုရှိရှိအာဖဂန်ကနေစုခွာပေးဖို့ကိုတရုတ်နိုင်ငံကတိုက်တွန်းလိုက်ပါတယ်။ရုရှားနဲ့ယူကရိန်းနိုင်ငံကြားအချင်းသားလဲလဲအစီအစဉ်တက်ကိုစတင်လို့ဆောင်နေကြပြီဖြစ်ပါတယ်။မော်စကိုမြို့ကလက်ဖော်ထိုးဖို့အချင်းထောင်ကအချင်းသားတွေကိုထောင်ထဲကနေထုတ်ပြီးပြောင်းရှိတာနဲ့ယူကရိန်းနိုင်ငံတစိုက်တက်ထားတဲ့လင်းမော်စကိုမြို့လေစိတ်ကိုစနေနေ့ကရောက်နေတာတွေကိုကိုးကားပြီးတော့သတင်းတွေတော်များများကဖော်ပြခဲ့ကြတာဖြစ်ပါတယ်။ဟောင်ကောင်ကဒီမိုကရေစီရေးထောက်ခံတဲ့ဆန္ဒပြတဲ့သူတွေဟာတရုတ်စိုးရပေါ်မှာနိုင်ငံကဖိအားပေးလာအောင်လုပ်တဲ့အနေနဲ့ဒီကနေ့မှာတော့ဟောင်ကောင်မှာရှိတဲ့ American ကောင်စုဝင်ရုံးရှိမှာတွားရောက်စုဝေးပြီးတော့ American သမ္မတ Trump အနေနဲ့ဟောင်ကောင်လွတ်မြောက်ရေးအတွက်အကူအညီပေးဖို့ကိုတိုက်တွန်းခဲ့ပါတယ်။ဆန္ဒပြတဲ့သူတွေဟာဟောင်ကောင်ရဲ့စီးပွားရေးဇုံမှာရှိတဲ့ Victoria ပန်းချီမှာစုဝေးပြီးတော့အဲ့နောက်ကကောင်စုဝင်ရုံးကိုချီတက်ခဲ့ကြတာပါ။ရဲတပ်ဖွဲ့ဝင်တွေကဆန္ဒပြတဲ့သူတွေကိုစောင့်ကြည့်ခဲ့ကြပြီးတော့ဆန္ဒပြတဲ့သူတချို့ကလည်း American အလံတွေကိုကင်ဆောင်ပြီးတော့ချီတက်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။
သတင်းချင်းချုပ်ကိုကိုရန်နိုင်ပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခေးဒူပင်စကီဖြစ်ပါတယ်။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 32တို့ကနေအတန်လွှင့်ပေးခဲ့တာပါရှင်။ VOA စီစဉ်တွေကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မများသတင်းအောင်ပါ။
This program has come to you from the Voice of America, Washington. Welcome.